Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာတက္ကသိုလ်1384ခုနှစ်တက္ကသိုလ်23ရက်တကြံအကျိုးနေ့ဗိုလ်တပူးညပိုင်း BOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုက်ဒိုမီတာ32နဲ့51အပြင်လိုက်လမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်သလို BOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်ကျွန်မအလေးမာကတာဝန်ယူတင်ဆက်ပေးသွားမှာပါဒီကနေ့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ယူကရိန်းလုံခြုံရေးအကူအညီဒေါ်လာတန်း950အထိအမေရိကန်ထပ်တိုးပေးဖို့ရှိနေတာမြန်မာအပါအဝင်နိုင်ငံ17နိုင်ငံကိုဖင်လန်နိုင်ငံကလူသားစာနာမှုအကူအညီပေးမှာနယူးယောက်ပြစ်ခတ်မှုအလို့ရှိသူကိုအပူတပြင်းချဖွေနေစေဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်အပြီးဒီကနေ့ညပိုင်းသတင်းတော်မှာတော့မြန်မာစစ်ကောင်စီရဲ့ဥပဒေမဲ့နှင်ပန်းနှိပ်စက်ဖမ်းဆီးတာတွေစတဲ့အချက်လက်တွေပါတဲ့အမေရိကန်အစိုးရရဲ့လူ့အခွင့်အရေးအစီရင်ခံနဲ့ပတ်သက်ပြီး
နိုင်ငံတကာအစိုးရကြီးကလည်းမြန်မာနိုင်ငံကိုပို့ပြီးတော့ဆက်လာတဲ့အချိန်မှာတွေ့နေရတယ်ဖြည့်အပ်ပြီးမှုဟာဆိုရှင်ပြည်ရောက်မှုလို့ရှိတယ်ဖြည့်ရောက်မှုလို့ရှိတယ်လို့ကျွန်တော်တို့ယူဆပါတယ
်ချင်းလူခွေရေးအဖွဲ့ CHRO ရဲ့အမှုဆောင်ဒါရိုက်တာတဦးကပြောသွားတာပါဒီအကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကြံအကျိုးလုံခြုံရေးတင်ကြပ်ပြီးမျိုးသီးအတော်များများခြောက်ကန်နေတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြဒေါက်တာတန်းစော်ရဲ့ကျမ်းမာရေးအစီအစဉ်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရရန်နိုင်ရဲ့အာကစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်မတင်ဆက်ခင်အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးဝင်းမင်းတို့ကပြောပြပေးမှာပါရှင
်ယူကရိန်းနိုင်ငံအတွက်လူမျိုးရင်းဆိုင်ရာအကူအညီဒေါ်လာတန်း950ဘူးထိထပ်ပေးဖို့အမေရိကန်ကမကြခင်ကြေညာမယ်လို့ခန့်မှန်းထားကြပါတယ်ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကလည်းရုရှားတပ်တွေကိုခုခံတွန်းလှန်ဖို့အတွက်အကူအညီတွေထပ်ပေးကြဖို့ပန်ကြားထားတာပါအကူအညီပေးမယ့်အစီအစဉ်အသေးစိတ်ကိုပြင်ဆင်နေစေဖြစ်ပေမဲ့အဲ့ဒီထက်မှဟော်ဝေဇာအမြောက်တွေအပါအဝင်ရည်ပြင်ပြည့်တဲ့နယ်ကြီးတွေပါဝင်ပွဲရှိတယ်လို့ကွန်ကရစ်လွှတ်တော်အကြီးအကဲထောက်သူကရိုက်ဒါသတင်းဌာနကိုပြောပါတယ် Switch Blade လို့ခေါ်တဲ့အဝေးထိန်ဒရုန်းယာဉ်အစင်းတရာတွေကအတော်များများကိုယူကရိန်းတပ်ဖွဲ့တွေရထားပြီးဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူကပြောပါတယ်အဲ့ဒီဒရုန်းယာဉ်တွေဟာအစောပိုင်းကကြေညာခဲ့တဲ့လူမျိုးရင်းဆိုင်ရာအကူအညီဒေါ်လာတန်း300ဘူးတဲ့မှာပါဝင်ပြီးတင်ကားဖြစ်နိုင်တဲ့ထိပ်ဖူးတွေတပ်ဆင်ထားတဲ့ဒရုန်းယာဉ်တွေဖြစ်ပါတယ်။ဂျန်တဲ့ဒရုန်းယာဉ်တွေနောက်သတင်းပတ်ဒါမှမဟုတ်တိတ်မကြခင်ယူကရိန်းနိုင်ငံကိုရောက်သွားမှဖြစ်တယ်လို့တင်ကားဖြင့်ဂျေဗလင်ဒုံးကြီးတွေလည်းထွက်ရောက်သွားဖို့ရှိပါတယ်။ရုရှားနိုင်ငံရဲ့တပ်ဖြတ်မှုတွေနဲ့ဆက်ပြီးရင်ဆိုင်နေရချိန်မှာယူကရိန်းနိုင်ငံအတွက်လုံခြုံရေးနဲ့လူသားစာနာမှုဆိုင်ရာအကူအညီတွေဆက်ပြီးပေးသွားမယ်ဆိုတာသမ္မတဂျိုးဘိုင်ဒန်နဲ့ပြည်ထောင်ဝန်ကြီးချုပ်ဘော့စ်ဂျွန်ဆင်တို့အင်ကာနီမှာထပ်ပြီးအာမခံပြောဆိုခဲ့ကြပါတယ်။ဒီဦးနဲ့ရရှာကြကုန်ပြည်ဟာဒီကရက်နှစ်မက်လာကနဲ့နိုင်ရှင်ရင်ဒီနှစ်မက်လာမှာ12ရာခိုင်နှုန်းကျော်မြင့်တက်ခဲ့ပါတယ်။ဒီပမာဏဟာဖေဖော်ဝါရီလထက်လျော်နေပြီမလဲ။ဒီဦးနိုင်ငံရဲ့သွေးငုံပို့ကုန်ပမာဏတစ်ခုလုံးမှာတိုးတက်မှုနှုန်းထက်တော့ပိုများစေပါပဲ။ဒီဦးပို့ကုန်နဲ့ရရှာသွေးငုံပမာဏဟာမက်လာမှာ 12.6 ရာခိုင်နှုန်းတိုးပြီးဒေါ်လာ 17.69 ဘီလီယံရှိခဲ့ရဲဆိုတော့ဒီဥက္ကခွန်ဌာနကဒီနေ့ထုတ်ပြန်တဲ့စာရင်းတွေမှာတွေ့ရပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့ဖေဖော်ဝါရီလတုန်းက 25.8 ရာခိုင်နှုန်းရှိခဲ့တာနဲ့နိုင်ရှင်ရဲ့တော့ညော့သွားပါတယ်။ဒါပေမဲ့လည်းကမ္ဘာတဝန်းနိုင်ငံဒေသပေါင်းစုနဲ့တရုတ်နိုင်ငံကြားမတ်လကကုန်သွယ်မှုစုစုပေါင်းတန်ဖိုးဒေါ်လာ 904.9 ဘီလီယံ 9.9 ရာခိုင်နှုန်းတိုးတက်မှုနဲ့နိုင်ရှင်ရင်တိုးတက်မှုနှုန်းကများနေစေပါပဲ။ဒီဥနဲ့ရုရှားကြောင့်မဟာဗျူဟာမြောက်မိဖက်ဆက်ဆံရေးမှာအကန့်အသတ်မရှိဘူးလို့ရုရှားကြည့်ကြော်တိုက်ခိုက်မှုမစခင်တရင်ပတ်အတော်ကြာကလေးကတရုတ်နဲ့ရုရှားတို့ကကြေညာခဲ့ပါတယ်။ဒီကတည်းကတရုတ်နဲ့ရုရှားကြားကုန်သမှုပမာဏဟာ 35.8 ရာခိုင်နှုန်းအထိဆန်းကျင်တင်မြင့်တက်ခဲ့ပြီးဒေါ်လာ 146.9 ဘီလီယံအထိရှိခဲ့ပါတယ်။ဒီကနေ့ဟာမြန်မာနိုင်ငံတဝန်းတကြံပွဲတော်အကြိုနေ့ဖြစ်ပေမဲ့လည်းဆရာနာသိန်းကာလမတိုင်ခင်နှစ်တွေကလို့ပွဲတော်ကိုပြေပြေရှင်းရှင်းနှဲ့ပြော်ကြတာမျိုးမတွေ့ရပါဘူးစစ်တပ်ကအာဏာသိမ်းယူခဲ့ပြီးပထမဆုံးကြုံခဲ့တဲ့2021တကြံပွဲတော်တုန်းကလိုပဲဒီနှစ်တကြံပွဲတော်ကိုလည်းတပိမောက်ကြဖို့ဆရာနာသိမ်းမှုစန့်ကျင်နေသူတွေကနှိုးဆော်ထားပါတယ်တပတ်မှလည်းစစ်ကောင်စီကတိုင်းပြည်ပုံမှန်အခြေအနေတိုင်းပြန်လည်ပတ်နေပြီဆိုတာပြကျင်နေတဲ့တကြံမန်ဒက်တွေစောက်ပြီးပွဲတော်လုပ်ဖို့ပြင်ဆင်ခဲ့ပါတယ်ဒါပေမဲ့လည်းရန်ကုန်မြို့လယ်ကောင်ကမြို့တော်ဝန်တကြံမန်ဒက်မှာတော့အရင်နှစ်တွေကလိုပွဲလာသူတွေနဲ့စီကားမနေပဲလုံခြုံရေးအပြည့်ချထားတဲ့အကြောင်းတီဆိုကကုံဖြောပြနေသူတွေကိုပဲတွေ့ရပါတယ် ရမုံမျိုးကနေရာတစ်ခုမှာသဲရိတ်တွင်နဲ့လုံလုံရေးအကာအညာတွေနောက်ထဲစစ်သားတယောက်နဲ့ကလေးငယ်တစုအပြန်အလှန်ရေဘက်ကစားနေကြတာကိုလမ်းတစ်ဖက်ကနေတခြားဒေသခံတွေကလှမ်းကြည့်နေကြတာတွေ့ရတယ်လို့ AFP သတင်းတပုတ်မှာရေးထားပါတယ်။မန္တလေးမြို့မှာလည်းအလားတူ၆ကနေပြီးစစ်ကောင်စီကကမကထဘီစီစဉ်ထားတဲ့တကြံမန္တလေးတွေမှာလူမရှိသလောက်ပါပဲ။ ဆရာနာဒေမူကိုညဉ့်ညံစွာကပ်ွက်ဆန္ဒပြနေသူတွေကတော့တကြံကာလအတွင်းမှာကိုဘယ်ဒေသတချို့မှာလမ်းပေါ်ထွက်ဆန္ဒပြတာတွေဒီကနေ့လုတ်ခဲ့ကြပါတယ်။စစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေသူတွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမှာလည်းနိုင်ငံတော်ဝန်ဒေသတချို့မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဇာနိုင်းကမလုံလောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့ကမ္ဘာနိုင်ငံပေါင်း၁၂နိုင်င ဒုသာဆောင်မှုအကူအညီပေးလုပ်ငန်းတွေအတွက်ဖင်လန်အခြေစိုက်ပြည်တွင်းအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုကျူးလွန်ဝေး၂၆တသမာ၁တန်ပေးဖို့ကြားထားရတဲ့အကြောင်းဖင်လန်နိုင်ငံရဲ့ဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဖင်လန်နိုင်ငံရဲ့ဒုသာဆောင်မှုအကူအညီပေးဆိုင်ရာမူဝါဒအရဥရောပသမဂ္ဂ ကကမာစာလာခ်ပြ်ဖြ်ဖင်လ်ပြ်ပြင်ဖွဲ့စ်ခုန်ဖွဲ့ကိုခြာပေးသွားနိုင်ပါတယ်။တနည်းအားဖြင့်တော့ဖင်လန်ကပေးတဲ့ဒုသာဆောင်မှုဆိုင်ရာရန်မုံငွေတွေကိုလက်ဆိုင်ရာအစိုးရတွေကိုတိုက်ရိုက်ပေးတာမဟုတ်ဘူးဆိုတဲ့သဘောပါပဲ။မြန်မာနိုင်ငံမှာဆက်နာသိမ်းပြီးနောက်ပိုင်းတိုင်းပြည်ရဲ့စီးပွားရေးလူမှုရေးကျန်းမာရေးစတဲ့ကဏ္ဍအသီးသီးရိုးရင်းပျက်စီးလာနေတာပါ။
အနာသိမ်းစစ်ကောင်စီကလည်းတိုင်းပြည်လူထုအကျိုးစီးပွားအတွက်ရေလုံဆောင်နေအစားအာဏာသိမ်းမှုခံရရေးအတွက်စန့်ကျင်သူတွေကိုနှိမ်နင်းတာကိုပဲအာယုံဆိုင်လုပ်နေတယ်လို့ဝေဖန်ကြပါရယ်။စီးပွားရေးလုပ်ငန်းတွေတေးချမလဲပတ်နေတာကြောင့်အလုပ်ကန်ခွင်လန်းတွေဆုံးရှုံးနေတယ်လို့လုပ်ငန်းတွေပိတ်သိမ်းတာကြောင့်လည်းအလုပ်လက်မဲ့အရေးအတွက်ပိုတိုးလာနေပါရယ်။တိုင်းပြည်အခြေအနေကိုအချိန်မီမထင်သေးနိုင် American တဲ့ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 19kHz 5953 ည 25kHz 11803 ည 32kHz 9335 တို့ဖြင့်စနေတနင်္ဂနွေမှာ 190kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့ရဲ့ဗိုလ်ဒူးညပိုင်းခြေတန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။လူ20ကျော်ဒဏ်ရာခဲ့တဲ့နယူးယောက်မြောက်ယထာပြစ်ခတ်မှုတွေအလို့ရှိသူတူကိုဆက်ရှာဖွေနေပါတယ်။မနေ့အင်္ဂါနေ့မနေ့ရုံးတက်လူသွားလာများချိန်ဖြစ်ခဲ့တဲ့ပြစ်ခတ်မှုမှာအလို့ရှိသူအဖြစ်အသက်62နှစ်အရွယ် Frank R. James ကိုသတ်မှတ်ထားတယ်လို့နယူးယောက်ရဲ့ထပ်ပိုင်းအရာရှိချုပ် James Essex ကမနေ့ညနေကပြောပါတယ်။Wisconsin, Philadelphia နဲ့ Pennsylvania ပြည်နယ်၃ခုလုံးမှာနေရာလိပ်စာယူထားတဲ့ James အနေနဲ့ Van Garcia ကိုငှားပြီးတွေ့ခတ်မှုဖြစ်တဲ့ Brooklyn ဘူတာရုံကနေ၅မိုင်ကြီးပါအကွာမှာကားကိုရက်ခဲ့တာပါအခင်းဖြစ်တဲ့နေရာမှာဒီကားတော်ကိုတွေ့ခဲ့တယ်လို့လည်းရဲတွေကဆိုပါတယ်လူအနည်းဆုံး23ဦးဒဏ်ရာရခဲ့တဲ့ဒီတွေ့ခတ်မှုနဲ့ဆက်ဆက်ပြီးရှာဖွေပေါ်ထုတ်နိုင်မှု James ကိုအပူတပြက်လိုက်ရှာနေတယ်လို့လည်းအရာရှိချုပ် Essex ကသတင်းတောက်တွေကိုပြောပါတယ် James အနေနဲ့Philadelphia ပြည်နယ်မှာဒီဗန်ပေါမုတ်ပုံကားကိုငှားရခဲ့တယ်လို့သိရပါတယ်။သူ့ကိုသတင်းပေးသူအတွက်စုငွေဒေါ်လာ5000ချိမြင့်မယ်လို့လည်းအရာရှိချုပ်အစ်စ်ကဆက်ပြောပါတယ်ခင်။ American မှာအဓိကကိုဗစ်ရောဂါကြောင့်မနှစ်2021ခုနှစ်ဟာသမိုင်းမှာလူအများဆုံးတည်ခဲ့တဲ့နှစ်ဖြစ်သွားရပြီလို့အစိုးရမှတ်တမ်းတွေမှာဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထဲ American မှာလူ 3,400,600 သေဆုံးခဲ့တယ်လို့American ကုသရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကဒီလနောက်ဆုံးထုတ်ပြန်တဲ့စာရင်းမှာဖော်ပြလိုက်ပါတယ်။ဒီရေးတွက်ဟာတနှစ်2020ခုနှစ်ကအရင်စံချိန်တင်တည်ဆုံးခဲ့တဲ့အရေးအတွက်ထက်8000တောင်ပိုများသွားပါတယ်။ COVID-19 ရောဂါအပြင်လူငယ်လူရွယ်တွေကြားမွေးရဆေးလုံခြုံသုံးဆွဲမှုကြောင့်တည်ဆုံးတဲ့အရေးအတွက်ကလည်းအရင်ကထက်မကြုံစဘူးပိုများလာတယ်လို့ဒီစာရင်းမှာဆက်ဖော်ပြထားပါတယ်။ဒါကြောင့်မနှစ်2021ခုထဲ American မှာလူပြင်းပြတက်တန်းဟာနောက်ထပ်9လဒါမှမဟုတ်6လညော်လဲသွားပြီးအရင်အနှစ်20ကအခြေအနေမျိုးထိပြန်ဆွတ်ယုတ်သွားရတယ်လို့လည်းသူတွေတီတွေကထောက်ပြနေပါတယ်။ဒီတော့အတွင်းပြီးခဲ့တဲ့ရက်ပိုင်းက American လွတ်တော်မှန်9ရောက်ထပ်ပြီးကိုဗစ်ကူးစက်ခံခဲ့ရပါတယ်။ဒီပေါ် Fox ရုပ်သံကတော့ American လွတ်တော်အဆောက်အဦဟာကိုဗစ်ကူးစက်မှုအချက်အချာဖြစ်လာနိုင်ပါတယ်လို့သတိပေးထားပါတယ်။လက်ရှိမှာတော့ American လွတ်တော်အတွင်းစုစုပေါင်းအမှတ်135ရောက်ထဲမှာ ကိုဗစ်ကူးစက်ခံရသူပေါင်းက88ယောက်ထိရှိလာနေပါပြီ။တရုတ်နိုင်ငံရှန်ဟိုင်းမြို့ကြီးမှာတင်းကျပ်တဲ့ကိုဗစ်ထိန်းချုပ်မှုတွေတချို့မှာပြန်လျှော့ပေးလိုက်တာမို့လူတချို့ပထမဆုံးအိမ်ပြန်ပြန်ထွက်နိုင်ကြပါပြီ။တရုတ်ရဲ့ကိုဗစ်လုံးဝကင်းစင်ရေးကိုဗစ် 0 မူနဲ့ရှန်ဟိုင်းမြို့ကန်တွေကိုတရင်းနှစ်ပတ်ကျော်အိမ်ပြန်ပြေးမထွက်ပဲရောဂါစစ်ဆေးခဲ့ပြီးစီးပွားရေးထိခိုက်မှာစိုးရိမ်လာခြင်းမနေ့ကပဲအခုလိုတချို့နေရာတွေကိုအစမ်းပြန်ဖြေလျှော့ပေးလိုက်တာပါ။ဒီကိုဗစ်စီကံတင်းကျပ်လွန်မှုကြောင့် Apple ကုမ္ပဏီအတွက် iPhone တွေတက်ဆင်ပေးတဲ့ German Motor Car ကုမ္ပဏီကြီး Bosch နဲ့ Taiwan Pagantron Corporation တို့ကတရုတ်မှာရှိတဲ့သူတို့စက်ရုံတွေရပ်ဆိုင်လဲရတယ်လို့မနေ့အင်္ဂါနေ့ကပြောခဲ့ပါတယ်။ဒါကတရုတ်ရဲ့စီးပွားရေးနဲ့ကမ္ဘာလုံးဆိုင်ရာကွန်ပျူတာထောက်ပံ့ရေးကိစ္စကိုထိခိုက်လာနိုင်ချိန်မှာပြီးခဲ့တဲ့14ရက်တွင် COVID-19 ကူးစက်မှုအသင့်မရှိတဲ့နေရာတွေမှာပဲဒီကိုဗစ်စီကံတွေစပြန်လျှော့ပေးလာတာပါ။ရှန်ဟိုင်းမြို့မှာလူရေ25သန်းရှိတဲ့ထက်က၅သန်းဒီမှမှာအခုလိုကိုဗစ်ကူးစက်မှုတွေထပ်မတွေ့တော့ကြောင့် NDA နည်းသူတွေဖြစ်သတ်မှတ်လိုက်ဆောင်လိုက်တာလို့လည်းတရုတ်ကျမ်းမာရေးရှိတွေကရှင်းပြပါတယ်။ဒါပေမဲ့လူကြီးလေးပုံတပုံလောက်ကြောင်အပြည့်စုံမှုတစ်စိတ်တစ်ပိုင်းဆက်ချနေတဲ့ရှန်ဟိုင်းမှာအခု၈ရက်ဇက်တိုက်တစ်နေ့ပိုးတွေ့သူတွေ1000ကျော်ရှိနေပြီးလာမယ့်ရက်တွေမှာလည်းဆက်မြင့်နေနိုင်သေးကလှိုင်းကြီးအစဉ်ဖြစ်လာမှာကိုတော့ကျမ်းမာရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်ခင်ဗျာ။ဒီကိုဗစ်ကြောင့်ပဲယူကရိန်းစစ်ပွဲမတိုင်ခင်တည်းကနောက်ထပ်ကမ္ဘာလူသားပေါင်း89သန်းကြီးမားတဲ့ဆင်းရဲတွေနဲ့ကြာခဲ့ရပြီလို့ကုလသမဂ္ဂကဆိုလိုက်ပါတယ်။မနှစ်ထဲကအခုလိုစိုးစိုးဝါးဝါဆင်းရဲမှုတွေထပ်ရောက်သွားခဲ့တာမှာကြုံနေရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့အကျွေးဆက်ရတဲ့ဈေးတွေပိုထောင်းလာတာကြောင့်စီးပွားရေးပြန်နလန်မထူနိုင်ဖြစ်နေရတယ်လို့အခုကုလအစည်းအဝေးခန်းစာမှာထောက်ပြထားပါတယ်။ဒီစီးပွားရေးပြန်နလန်ထူနိုင်ရေးတတော်ချမ်းသာတဲ့နိုင်ငံတွေအနေနဲ့အတူတူအသက်သာဆုံးယူတဲ့နည်းနဲ့စံချိန်တင်ငွေမြောင်များချေယူနိုင်အောင်ကူညီပေးတယ်လို့လည်းမနေ့ကပဲထုတ်တဲ့ဒီကုလစင်ခန်းစာမှာတိုက်တွန်းထားပါတယ်။အစိုးရဆုံးနိုင်ငံတွေအနေနဲ့ဒေါ်လာဘီလီယံတွေရှိအချွေပေးဆက်နေရတာအပြင်ထက်ချေးဖို့လည်းပုံမြင်မာတဲ့တိုးနှုံးနဲ့ရင်ဆိုင်နေရကပညာရေးကျန်းမာရေးသဘာဝပတ်ဝန်းကျင်ရေးစင်ချမ်းသာကွာခြားမှုရေးတွေအတွက်ငွေမတုံးနိုင်တော့ဘူးလို့ဒီစင်ခန်းစာမှာဆက်ထောက်ပြထားပါတယ်ခင်ဗျာ
The Voice of America, VOA. ဧပြီလ13ရက်ပေါ်တဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးဝင်းမင်းတို့ကပြောကြားပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဆက်တိုက်တင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ရန်ကုန်ကသတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်။အမေရိကန်အစိုးရရဲ့နှစ်စဉ်နိုင်ငံတကာလူအခွင့်အရေးအစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာအရေးလှုပ်ရှားသူတွေဘလို့အမြင်သဘောထားရှိပါသလဲပြောပြပေးချင်ပါတယ်။မြန်မာစစ်ကောင်စီရဲ့ဥပဒေမဲ့တရားလက်လွတ်တပ်ဖြတ်မှုတွေ၊ညှဉ်းပန်းနှိပ်စက်မှုတွေ၊လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေ၊ဖမ်းဆီးနှိပ်စက်မှုတွေ၊အကျဉ်းထောင်တွေညှဉ်းပန်းမှုတွေစတဲ့လူအခွင့်ရေးချိုးဖောက်မှုအချက်အလက်တွေကိုမနေ့ကထုတ်တဲ့အမေရိကန်အစိုးရရဲ့နှစ်စဉ်နိုင်ငံတကာလူအခွင့်ရေးအစီရင်ခံစာရဲ့ဖော်ပြထားပါတယ်။မြန်မာလူအခွင့်ရေးစောင့်ကြည့်တဲ့အဖွဲ့တွေကတော့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစီရင်ခံစာကိုကြိုဆိုလိုက်ပြီးဒီလိုနိုင်ငံတကာဖိအားတွေနဲ့စစ်ကောင်စီရဲ့လုပ်ရက်တွေကိုရပ်တန့်နိုင်ဖို့မျှော်လင့်ကြောင်းလည်းသူတို့ကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညုံပြောပြပေးပါမယ်ရှင်
။2021ခုနှစ်တွင်နိုင်ငံတကာလူခွင့်အခြေအနေကိုဖော်ပြတဲ့အမေရိကန်နိုင်ငံရဲ့ဌာနနှစ်စဉ်လူခွင့်အစီအစဉ်အထဲမှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေစိုးရွားလာနေတာတွေကိုထောက်ပြထားပါတယ်။အထူးဖြစ်ဒီဒီမိုကရေစီနဲ့လူခွင့်ရေးအတွက်ဆန္ဒပြတောင်းဆိုမှုတွေကိုမြန်မာစစ်တပ်ကရရဆက်ဆက်နှိပ်ကွပ်တာအပြင်အခုနောက်ပိုင်းအရသားတွေကိုပြစ်မှတ်ထားအကြမ်းဖက်မှုတွေကိုပါမှတ်တမ်းပြုစုထားပါတယ်။လူကုန်သိက္ခာကိုအလေးမထားတာပြည်သူတွေရဲ့လွတ်လပ်ခွင့်ကိုမလေးစားတာနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်နိုင်တဲ့အခွင့်အရေးမပေးတာအစိုးရအတွင်းအကျဉ်းပြတ်ချဆမှုနဲ့ပုံလင်းမြင်သာမှုမရှိတာလူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးခွင့်ပိတ်ပင်ထားတာလူနည်းစုတွေနဲ့အမျိုးသမီးတွေအပေါ်မှာစိတ်မဆန်ရချိုးဖောက်တာတွေနောက်တော့အနာဖီဆန်တဲ့အလို့သမားတွေကိုဖိနှိပ်တာတွေကိုအကြောင်းအရာလိုက်ခွဲခြားပြီးတော့မြန်မာလူခွင့်ရေးအခြေအနေတွေကိုဖော်ပြထားပါတယ်မြန်မာလူခွင့်ရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတော့ဒီအစီအစဉ်စာပါအချက်လက်တွေကိုသဘောတူလက်ခံလို့အခုလိုအမေရိကန်ဆူရထုတ်ပြန်ချက်ကိုလည်းကြိုဆိုခဲ့ကြပါတယ်။လက်ရှိမှာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေကရော့မသွားပေမဲ့ရေရှည်မှာတော့အမေရိကန်အပါအဝင်နိုင်ငံတကာရဲ့ဖိအားပေးမှုတွေကတက်ရောက်လာနိုင်တယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ရဲ့အမှုဆောင်ဒါရိုက်တာ Slime Zhao က VOA ကိုပြောပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်သူတွေပုံများလာတယ်လို့စစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကလည်းပိုပိုပြီးတော့ဆိုးလာနေတယ်လို့သူကပြောပါတယ
်။နိုင်ငံတကာဖိအားကိုသူတို့ကယူမဆိုင်တဲ့ဖြစ်နေတာပေါ့နော်။ကမ္ဘာလုံးနိုင်ငံတကာဖြစ်အားပေးတယ်ဆိုတာတိတ်ရောက်မှုတော့ရှိပါတယ်အခုလိုမျိုးဒီလိုမျိုးအမေရိကန်အစိုးရဒီနိုင်ငံချွဲဝင်ကြီးဌာနမျိုးစဉ်ထုတ်ထားတဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးချုပ်ဖို့အခြေအနေကိုကျွန်တော်ကြည့်နေရှိလို့ရှိရင်တစ်နှစ်ထက်တည်းနဲ့
ဒီနိုင်ငံတကာအစိုးရကြီးအလဲမြန်မာနိုင်ငံကိုကယူပို့ပြီးတော့ဆက်လာတဲ့အချိန်မှာတွေ့နေရတယ်ဆိုတော့ဒီအဓိကတော့ကျွန်တော်တို့ဒီလူခွင့်ရတဲ့လောက်ဆောင်နေတဲ့အဖွဲ့အစီတစ်ခုအနေနဲ့ပေါ်တော့ဒါတွေကျွန်တော်ကျူဆူရဲလဲလက်ခံနေဒီလိုအမျိုးဖြစ်အပြင်းမှုဟာတော့ရှင်တကယ်မှုလည်းရှိတယ်ချိရောက်မှုလည်းရှိတယ်လို့ကျွန်တော်ယူဆပါတယ်ဒီအပိုင်းထဲမှာပဲစကိုင်းတိုင်းနဲ့မကွေးတိုင ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန ဒီကျွန်တော်တို့အမြဲတမ်းပြောလို့ရှိရင်ယူကရိန်းကိုဥပမာလူတက်တယ်အဲ့တော့နိုင်ငံတကာကဒီပိတ်ဆို့အရေးယူမှုတွေနိုင်ငံတကာတွေမြန်မာအရေးကိုပေါ့နော်ဆောင်ရွက်တဲ့နေရာတွေမှာဟိုအားမလို့အားမရတာတွေအများကြီးရှိတဲ့အခါကျွန်တော်ဒီကထောက်ပြချင်တာဒီကျွန်တော်တို့မြန်မာတွေပေါ့နော်နိုင်ငံသားကိုရောက်နေတဲ့မြန်မာတွေကတို့နေထိုင်နေနိုင်ငံတွေမှာ လို့ရှာမှုတွေကိုအရင်ကတည်းကပို့ပြီးတော့လှုပ်ရှားဖို့လိုတယ်။နေတိုင်းပေါ့နော်ဒီအချမ်းပတ်စစ်တပ်ကတို့လူတွေတတ်နေရွာတွေမီးရှို့နေတယ်ခုနကမထင်လို့ပေါ့နော်အပြစ်မဲ့တဲ့ပြည်သူတွေကိုပြတ်ပတ်နေရမတိုင်းချင်းနေခုနကမီးရှို့တတ်တယ်ဒီလိုလုပ်ရတဲ့ကိုကျူးလွန်နေတဲ့အချိန်မှာကျွန်တော်နိုင်ငံတကာရောက်နေတဲ့တခြားလှုပ်ရှားသူတွေမြန်မာတွေကဖြစ်နေတဲ့အကြောင်းအရာတွေပေါ့နော်တို့နေထိုင်တဲ့
ကျင်းပါပေါ့နော်အနာသိန်းရဲ့ရက်ကစပြီးတော့ဧပြီလ6ရက်အထိအရတား2300ထက်မနည်းသေဆုံးခဲ့ရတယ်လို့ငွေငေးအချင်းသားကုညီဆော့ရှော့ရဲ့တင်အေးပြပြကထုတ်ပြန်ပါတယ်စကိုင်းတိုင်းက9လေးချောက်ဦးနဲ့သေဆုံးမှုအများဆုံးဖြစ်ခဲ့ပြီးတော့ရန်ကုန်မန္တလေးပဲခူးနဲ့မကွေးတိုင်းကဆင်းလိုက်အများဆုံးဖြစ်ပါတယ်ဒီစင်းထဲမှာစေကျော်ကြီးမှာသေဆုံးတာတွေရှိတယ်လို့မရှိ့တက်ဖြတ်ခံရသူတွေလည်းပါပါတယ Jibba Muri Netu, Sekuta Kuni Miyara, Chingane China Uyi Miyara Rijon, Atani Suing Yare Chinuri Shivare, Darigule, American Suya Lukuin Singazama, Tisay Shilin Tawari, Sikonsi Anna Tinago, Tongyan Nine, American Suyagani Bro, Nima Sita Ye Tik Bang Gonsal Nine, Sita Wingu Shabini, Sibai Lungani Bawin, Lupoko Kunase Ugo, Yu Tankamuri, Lokevari. Mimanangama Ludajin Sana Totamu Chateri Bubu Suala Dwe, Ludajin Sana de Kunyugo Quen Bibune, Lumu Wudanu ye begin Lunyu Dwe, Siana Shingo Pia Pijabu, Tita Dinga Mipananga Nigule, American Suga Api Taitoni Rejong, American Tayunga Le Dingli Vetopiamare. Yakai Bine Dwe, Mima Sitaka Ruinjari Bo Julongerari Hale, Lumuton Tapiamu Pietelu, American Pionzuga, Pigre Trimpa Dugabe Tamachina Gerava. American Jaitanai Singazamaro, Sikonsi, Uri Me, Pansi Tapiamurigu, Tautane Popia Tadalue, Diana Lenaga and Puziri, Bidukagui, PDF Apoin, Chuye, Lukuni Chupa Murigule, Tetun Jita Tawari. American Jaitanai Nengriga, Badailula Quinesine, Singazagule, Majakima Topiambu Shire, Lutiabio, Titema, Nimanangan Twin, Pini Muri Nepatalu, Pubio, Tisita Chaladu, Tapi Palawa Shivarekma.
American Suya Luke Queen seeing Kazabo, Nema Luke Queen is Sanji Query, and the Borarigo Gudanu, Biabia Pikaraba, Akusa be the Jan Juni Chini Gulet, Zizaya Masha. Nema Sakonzi has Yango Mandalay Nibiro about when New Jirima, Natown Nasan Nakuni the Jango, Lonzo Yin Yamisiga, Jobe Nibi May, Nia Dodon Namara, Yigazadu Mashita La Angu. The Janha Chalkanivare, Dine the Jan Juni Manabai Nia the Chuma, Tesa Pagwe Murine, Jacamu the Chule Shigabare.
တကြံကြုံနဲ့အခြေအနေတရံကုန်ကတရင်ပြဖို့ထားတာကိုနားလောင်ပြပြပေးမှာပါရှင်ဒီကနေ့ဟာမြန်မာနိုင်ငံ2029တကြံအကျိုးရဖြစ်ပါတယ်စစ်ကောင်စီဟာဒီတကြံကိုစီစီကကကျင်းပနိုင်ဖို့ပြည်내နဲ့တိုင်းပြည်မှာရှိတဲ့အစိုးရဌာနဆိုင်ရာမဏ္ဍပ်တွေမြို့တော်ဝန်မဏ္ဍပ်တွေကိုလုံခြုံရေးမြင့်ပြီးတော့စတင်ဖွင့်လှစ်ခဲ့ပါတယ်ရှင်ဂါရီဌာနဆိုင်ရာအခအလှအရတွေနဲ့ဖွင့်လှစ်ခဲ့ပေမ
ကြီးကစားမနက်ရှိကိုဖြတ်တန်းခွင့်ပြုပါတယ်။နိုင်ငံတကာအတော်များများမှာတော့ရှေးထွက်ကစားသူမရှိသလောက်ဖြစ်နေတယ်လို့ဒေတာခံတွေကပြောကြပါတယ်။
Chicken Manapai Maro, Shango Mule, Murobo, Mandane, Mahabanula, Banchalanga, Lash of the Jump for Borigo, Shangone when you took Gore and Tail Pulle Caraba. Mana Salosin, Bomba, Gorajango, Tikine de San Juni Pirajama, Elinia Nama, Longyong to Domin Chararelo, and Imane Tanu Uga Piovale.
Nanu de Mania, Senilorosigo, Dragnama, Siwe Yamia. The Pomanda Muro Mandaboli, would do your Muro Mandaga, Mandaga, Lapuwa. ควินเนี่ยจริงตุลูรีนี่เว้ยบดุมาดีนาดีนาบดุมาก็ไม่จริงตุลูรีเนี่ยตุลูปีเนี่ยลงอยู่อะไรยังจะได้เซลินเนี่ยมีเจเนอเรชั่นชูรูมอย่างอันนี้เนี่ยจะจะน้องว่าจะน้องว่าจะได้เนี่ยชุ่มชื้นกูขันเนี่ยอากูเราไอ้น้ามาเลยบดุมาเลยจะยังรู้เลยไม่ยาวจะได้ยังไม่ใช่ไอ้เดี๋ยวเลยคนยังไงวันลงยาวอย่างหลังจากเดือนลูรีเรามาบ้ามาเดือนลงยาวไอ้ยี่เบ้านั่นก็เดือนสุดเลยตุลูตายยาเลยอะยาเรียสิบยาวไอ้มาโคตรอะอันนี้ก็จะดีมาเล
Gane, Sachayan Eti, Manet Kunanai Gane, Yane, Chowna Edwin, Muro, Kama Tawaga, Lanrigo, Beta Melo, Yangonai Sikong Siga, Jinya Tabare, Eri Lanrigo, a Jonah Matankin, Diagrega, Jo Big Tagaralu, Duga, Piovare, Big Tare, Lanisha Male, Long Yi, Dinitija, Chatabiro, Gimon Cha, Sanginia, Rishide, Lu, Piovare. Shango Malobe attend Ya Muji Richard, Mandale, Tangji, Nipiro, Nichina, Sare Muji Domiama, the Jan Piopi, Manadune, Lansha the Jansubio, Lotari, Shivare, Timanapine, Kitchenpine, Nichina Mu, Pidu Yeni, Agazakumaro, Lansha the Jalopo, Pinsin Hare, Manamu, Misho, Kalayalelo, Dida Kanuga Piovare, Nile by Male, Nichina Mu, Yusana Yakwe, Pidansu, Jankayen, Pumbe Yung, and now Pema, Pondalong Pagwe Kerelo, Dida Kanda Uga Vio Ego di Piovare. စစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်တဲ့အနေနဲ့တော်လန်တဲ့ကြမ်းဆိုပြီးတော့စစ်ကောင်စီကလုပ်တဲ့မန္တလေးမတော်ကြဘူးတကြံပွဲတော်မစင်ရွေးကြဘူးတက်ကြွလှရှာသူတွေကလုံဆော်ခဲ့ပါတယ်ဒေသခံအများစုကတော့လုံခြုံရေးအရေးစိတ်မချလာကြောင်းလဲစစ်ကောင်စီကဦးစီးကျင်းမာတဲ့တကြံပွဲတော်မှာပါဝင်ဆင်နေရမလို့လို့ကြပါဘူးတကြံပြရုပ်တစ်ခုဖြစ်တဲ့တကြံတန်ချက်တွေကတော့အင်တာနက်အွန်လိုင်းတွေကနေတင်ဆက် ဒီနေ့ကတော့လိုင်းရဲ့ကြွေးကြော်တဲ့နေကိုတန်ချက်စာရတွေပြောင်းပြီးတော့တကြံတန်ချက်တွေဖန်နေကြပါတယ်။စကိုင်းနိုင်မုံရအခြေဆိုင်ဒေါမျိုးဆက်တန်ချက်ဖွဲ့ကအင်တာနက်အွန်လိုင်းပေါ်ကနေတစင်အမျိုးသားညီညွတ်ရဲ့အစိုးရအန်ယူဂျီကိုဝေဖန်ထောက်ပြထားတာတွေစစ်အာဏာသိမ်းမှုဆန့်ကျင်တာတွေအပြင်လက်ရှိစစ်ကောင်စီရဲ့ဖိနှိပ်မှုတွေနဲ့ဖမ်းဆီးခံရသူတွေအခြေအနေကိုတင်ဟတဲ့တန်ချက်တ ဒီနေ့ညမှာအစီအစဉ်မှုအဖြစ်ကျွန်မအလေးမှာကတာဝန်ယူတင်ဆက်ပေးသွားမှာပါ။ဟုတ်ပါပြီ။ဒီမနက်ခင်းကတော့ကျွန်တော်တို့ဒီတုံးမဲ့လူစီကြတဲ့ဈေးကြီးအစားပါတော့
ပါဒီမနက်ခင်းကတော့ကျွန်တော်တို့ဒီတုံးမဲ့လူစီကြတဲ့ဈေးကြီးအစားပါတော့ဒီတော်တော်လေးကိုချောက်ကြပြီးတော့သိသိနေရတဲ့ဟုတ်ဒီသူတို့ဒီတကြံသူတို့မန်တက်ဈေးမှာလေးပါလေအဲ့တို့ဒီဌာနဆိုင်ရာလေးလောက်ပဲရှိတာဒီပြည်သူလူထုကတော့ဟိုကလုံးဝမရှိဘူးเนาะအဲ့ဒါအပြင်သူတို့မန်တက်နားနေတဲ့မဟုတ်ဘဲနဲ့ဒီချက်ွက်ဒီလမ်းဈေးကြီးမှာလေဟိုချောက်ကြနေရပြအာကျွန်တော်တို့ဒီတောင်မြင့်ဆက်မ ကျွန်တော်တို့ပြောတင်တာတွေကိုပြောဖို့တော့ကျွန်တော်ဖိုးရအောင်ပါဒီလိုစစ်အာသိမ်းမှုကာလမှာလည်းကျွန်တော်မနစ်ကလည်းတောင်းဆိုမုံရတာကျွန်တော်ထွက်ခဲ့တယ်ပေါ့နော်အဲ့တော့ဒီနေ့လည်းကျွန်တော်အစင်လာထင်းကျင်လာတယ်နောက်တစ်ခုကကျတော့ကျွန်တော်ဒီတော်လိုင်းကာလမှာဒီလူလူတို့ပြောတင်တာတွေပြရတယ်ဒီလူလူတို့ကိုကျွန်တော်တကယ်စကားပါတင်လာတယ်ပေါ့နော်ဒါတွေကိုကျွန်တော်တန်တဲ့တန်ပြူကျင်နေကြီးရတဲ
Korea, Longyoye Unit, Sikong Zitabo Winigo, Layla Jagadari Chikerelo, Mongyo Amu Kanwega Biobare, Elia Pidjang, Mongyo Amu Tingya Lanima, Longyoye Domin Miro, Sisiye Gate Chatabare, Sange, Gari, Sisira Lonirapi, Yawone, Sanginari, Domin Losanirelo, Dida Kanwepeka Biobare. မြို့ကြီးတွေဘက်ကစစ်ကောင်စီကျမတဲ့တကြံပွဲတွေကိုမတွားကြပဲမလဲကို့အစီအစဉ်နဲ့ကိုအပန်းဖြေခီးတွားနေကြတဲ့လို့လဲရှိပါတယ်ခီးတွားတွေအတွားများတဲ့နေရာတွေပင်လယ်ကမ်းခြေတွေမှာဧည့်သည်တွေပြည်နေတယ်လို့ဟိုတယ်ဝန်ထမ်းတို့ကပြောပါတယ်ရန်ကုန်မြို့ကနာမည်ကြီးဟိုတယ်တချို့နဲ့ဘားနဲ့ကလပ်တွေမှာလဲတကြံပွဲတွေကိုတည်တံ့အစီအစဉ်တွေလုပ်ဖို့ကြော်ညာထားကြတယ်လို့တချို့နေရာတွေမှာတော့မိသ
ဒီကြောင်အင်ဖြူရာသတင်းတောင်းအနိတာပါဝဲဝါရှင်တန်ဒီစီကနေသတင်းပေးပို့ထားတာကိုကိုစုံဝင်လိုက်ကတင်ဆက်ပေးထားပါရရှင်။လွန်ခဲ့တဲ့သတင်းပတ်ခုနှစ်ပတ်နေပါကယူကရိန်းစစ်ပွဲစတင်ကြတဲ့ကကုန်စည်နှုန်းတွေတက်လာကြတာဟာအမေရိကန်တနိုင်ငံတည်းမဟုတ်ပါဘူး။စစ်ပွဲတွေနဲ့ဝေးတဲ့နေရာဖြစ်တဲ့မော်ရိုကိုဘရာဇီးလ်အိန္ဒိယစတဲ့နိုင်ငံတွေအထိပါဒါစီကနေဒါမျိုးဩဇာအဆုံးကုန
ောက်ဇင်းလုံးတွေတက်နေတာကိုတက်တာစီဘူးတမရရဲ့အမင်းပညာချက်တွေပါဝင်ကျွန်တော်လုံနိုင်တော့အကုန်လုပ်ပေးနေပါတယ်မတ်လအတွက်ငွေကြေးဖောက်ပွားမှုစစ်တမ်းကောက်ယူတဲ့အချိန်ကစပြီးတော့တိုးတက်မှုရှိအောင်လို့ကျွန်တော်တို့လုပ်နိုင်ခဲ့ပြီးပါပြီခင်ဗျားတို့မိသားစုအသုံးစိတ်ကားလေးကိုတက်စီဖြည့်နိုင်ဖို့ဆိုတာတွေဟာကဘာတစ်ဖက်မှာအာနာရှင်တယောက်ကစစ်ကြင်ညာတာလူတွေအစုလိုက်ပြုံလိုက်တက်ဖြတ်တာနဲ့မဆိုင်သင့်ပါဘူ
းတက်စီစည်းတွေကြဖို့အတွက်အတနောနဲ့ဓာတ်စီရောထုတ်ဖို့အင်ကန်နေကအိုင်အိုဝါပြည်နယ်ကိုရောက်နေတဲ့အချိန်သမရဘိုင်ဒန်ကပြောဆိုခဲ့ပေမဲ့အဲ့ဒီလိုရောထုတ်တာကမီကုန်းငွေတွေပို့ထွက်စေတယ်လို့ဆိုပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်ဂျုံနန်စားပြောင်းနဲ့ဟင်းသီးဟင်းရွက်စီစတဲ့အခြေခံကွန်ပစ္စည်းတွေတက်ကုန်တယ်လို့ကုလသမဂ္ဂဆန္ဒရေးခါအေဂျင်စီကပြောပါတယ်ဒါပေမဲ့ကုန်စည်နှုန်းတွေတဖြည်းဖြည်းတက်လာနေတာ policy တွေပြောင်းချမှတ်ဖို့လိုအပ်နေတာလူသုံးများတဲ့ကွန်ပစ္စည်းတွေကိုပို့ထုတ်လုပ်တာနဲ့ဈေးကွက်ကိုကမောက်ကမဖြစ်အောင်လုပ်ပစ်တာစတဲ့ရေရှည်မူဝါဒတွေချမှတ်လုံဆောင်ဖို့လိုအပ်နေတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ရှေးယိုဝါဒီတုတ်တေတီတွေကတော့ပူတင်ဟာအဓိကတရားခံမဟုတ်သလိုအကြီးဆုံးတရားခံတယောက်လည်းမဟုတ်ဘူးလို့သုံးသပ်ကြပါတယ်။ EJ Anthony ဟာရှေးယိုဝါဒီ Heritage Foundation ကအချက်လက်များဆိုင်ရာတုတ်တေတီတူပ
ါ So the administration went from saying there is no inflation to then saying well there's inflation but it's
ငါကပူတင်ယူကရိန်းကိုဝင်မတိုက်ခင်အစိုးရကြီးကလေးကဖြစ်နေတာပါအစိုးရကငွေကြေးဖောင်းပွားမှုမရှိဘူးလို့ပြောနေရကနေရှိတယ်ဒါပေမဲ့လည်းအဲ့ဒါကခဏပဲဖြစ်မှာပါဒါကြောင့်စိတ်မပူကြပါနဲ့လို့ပြောသလိုဖြစ်နေပါတယ်နောက်တော့ဒီငွေကြေးဖောင်းပွားမှုပြဿနာကကြီးထွားလာနေတယ်ငွေကြေးဖောင်းပွားမှုဟာကောင်းတယ်မကောင်းဘူးဘလောင်းမလဲပြောနေရကနေအခုတော့မကောင်းတဲ့အပြင်သူတို့ကြောင့်မဟုတ်ဘူးပူတင်ကြောင့်ဖြစ်တယ်လို့ပြောပြန်ရောလူငယ်တဲ့တစ်နှစ်အတွင်းငွေကြေးဖောက်ပွားမှုက700,000,000ကနေ 7.5 million ရှိခဲ့တာဟာပူတင်ကယူကရိန်းကိုဝင်တိုက်တာကြောင့်မဟုတ်ဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ်။ကုန်စည်နှုန်းတွေတက်နေတာအထူးသဖြင့်လောင်စာဆီဈေးတွေတက်နေတာဟာပူတင်ဝင်မတိုက်ခင်ကတည်းကဖြစ်နေတာပါ
။နိုင်ငံတကာမဟာဗျူဟာလေးလာရေးဌာနကဝီလျံရက်ရှ်လိုပုဂ္ဂိုလ်တွေကတော့ပူတင်မှာတာဝန်ပိုရှိတယ်လို့သုံးသပ်ပါတယ
် After been no war I think you could argue that
စစ်ပဝင်ခဲ့ရင်ကုန်စည်နှုန်းတက်တာတွေထိစိုးမှုရောက်ပြီးပြန်ကျသွားတော့ပါပြီစစ်ဖြစ်နေတယ်ဆိုတော့တာဟာပူတင်ကြောင့်ဈေးတက်တာပဲမျိုးကုန်းထုတ်စရာမလိုပါဘူးသူစားခဲ့တာမဟုတ်ဘူးစစ်နှစ်ဖြစ်ရင်အစိုးရကြီးကလေးကဈေးတွေတက်နေခဲ့တယ်ဆိုတာမှန်ပေမဲ့သူ့ကြောင့်အခြေအနေပိုဆိုးသွားတယ်ဒါကြောင့်သူ့မှာလည်းအများကြီးတာဝန်ရှိပါတယ်
အမေရိကန်နဲ့နေတိုမဟာမိတ်တွေရဲ့ဒဏ်ခရေးရမှုတွေကြောင့်ရုရှားရဲ့စီးပွားရေးလည်းအထိနာနေပါဗျ။ရုရှားဗဟိုဘဏ်ကအတုံးနှုံးနေမြင့်လာတဲ့တခြားထိန်းချုပ်မှုတွေလှုပ်ဆောင်ပြီးရူဘယ်ငွေတန်ဖိုးကိုထိန်းချုပ်ထားပါတယ်ခင်ဗျာ
။ကုန်စည်လုံးမြင့်တက်နေတာနဲ့ပတ်သက်တဲ့သတင်းဆောင်ပါကိုကိုစောဝင်းလိုင်းကပြပြပေးခဲ့တာပါရှင်။ဗုဒ္ဓဘုညရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။သတင်းရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vnews.com ကိုပေးပို့နိုင်ပါတယ်ရှင်
။သတင်းတွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစီ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ပြည်အမေရိကန်တန်ရဲ့ဗုဒ္ဓဘူးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 9885လိုင်းလမ်မီတာ 190 kHz 1905တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အဲ့ဒီထဲကမှဥကြုံစံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့ဒေါက်တာတန်စောရဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရအောင်ပါ။ဥမာကြီးနဲ့အစာအိမ်ဟောင်းကင်ဆာယောဂဖြစ်ပြီးဆိုရင်ယောဂအစဉ်မြင်တဲ့အချိန်ထိမရောက်ခင်ဆိုရင်အသက်ရှင်ဖို့အခွင့်အရေးများကုသလို့ရပါတယ်။ဒါပေမဲ့ကြိုတင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးစောစောစီစီဖော်ထုတ်ကုသမှုခံယူဖို့တော့လိုပါတယ်။လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောတင်ဆက်ပေးထားပါတယ်ရှင
်။ဥမာကြီးနဲ့အစာအိမ်ဟောင်းကင်ဆာယောဂကိုယောဂလက္ခဏာမပေါ်ခင်ဆိုးဆိုးစီစီဖော်ထုတ်သိရှိပြီးကုသမှုခံယူနိုင်ခဲ့မယ်ဆိုရင်အသက်ရှင်မဲ့ရာဂိုင်းတို့များတယ်လို့သိရပါတယ်။မြန်မာနိုင်ငံမှာတော့ဥမာကြီးနဲ့အဆိုင်ရောင်းကင်ဆာယောဂဝေနာရှင်အများစုဟာကုသဖို့ခက်ခဲတဲ့အခြေအနေရောက်မှယောဂရှိမှန်းကိုနောက်ကျပြီးသိရှိကြရတာပါ။ဥမာကြီးကင်ဆာယောဂကိုအတွေ့နောက်ကျတာဟာဘလို့အကြောင်းတွေကြောင့်ဖြစ်နိုင်ပါလဲလို့မေးကြည့်တဲ့အခါသမားတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။လူနာတွေကဘာလို့နောက်ကျမှတွေ့ရှိကြလဲပေါ့နော်။အဲ့တော့ဘာလို့နောက်ကျမှတွေ့ရှိကြလဲဆိုတော့ယောဂလက္ခဏာပေါ်မှစစ်စေးလို့တောက်ကြနေတာပေါ့เนาะဥပမာဆိုဥမာကြီးကင်ဆာဘယ်တော့မှသိကြလဲဆိုရင်တော့ဥခောက်ဥပိတ်ပြီးတော့မှเนาะ intestinal obstruction ဟာဥခောက်ပိုက်ကြီးပူရဲဝေါ်ကမသွားနိုင်ဘူးပြီးတော့မှဆရာတော်ကဥခောက်တာကိုဖွဲပြီးတော့ကြီးလိုက်တော့မှဥခောက်စီတဲ့အကြောင်းတရားကဥမာကြီးကင်ဆာဖြစ်နောက်တစ်ခုကဝေါ်သွားပြီးသွေးကျတယ်เนาะလေကောင်းလေကောင်းဆိုပြီးတော့လားနဲ့နဲ့နဲ့ချီပြီးခုနေတယ်ပြီးတော့မှလုံးဖြစ်လာတယ်တိဆုပ်ဆုပ်ဖြစ်လာတော့မှစစ်စေးလိုက်တဲ့အခါမှာဥမာကြီးကင်ဆာဖြစ်ဒါကအတွေ့နောက်ကြကြတယ်ပေါ့နော်ဘာလို့လဲဆိုပြန်ပြောမယ်ဆိုရင်ကြိုတင်စစ်ဆေးမှုမရှိဘဲနဲ့ယောဂလက္ခဏာပေါ်မှသာလေဆရာဝန်ကြီးပြသစစ်ဆေးတဲ့အတွက်ကြောင့်ဆရာတော်ဥမာကြီးတက်တာတွေ့ရှိမှုကနောက်ကြလေရှိတယ်ပေါ့နော်နောက်ကြတဲ့အတွက်အသက်အနည်းရှိတဲ့ပြောင်းပြောင်းကုသလို့မရကြတော့
ဥမာကြီးနဲ့အဆိုင်ရောင်းကင်ဆာယောဂကိုစောစောစီစီတိအောင်ဖော်ထုတ်စစ်ဆေးပြီးအတဘူအချိန်မှကလေးကဖယ်ထုတ်လိုက်နိုင်မယ်ဆိုရင်ကင်ဆာဖြစ်တဲ့စီကိုမရောက်ဘဲအကျိုးကျေးဇူးများစေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရယ်
ဒါဆိုလို့ရှိရင်ဆရာတော်ကစောစောစီစီတွေ့အောင်เนาะဘယ်လိုလုပ်မလဲဘယ်လိုကုသနိုင်လဲဆိုတော့ဒီဥမာကြီးကတည်းကဆရာတော်ကစစ်ဆေးတဲ့နေရာတစ်ခုရှိတယ်တစ်ခုကဘာလဲဆိုရင် screening လို့ခေါ်တယ် screening ဆိုတာဘာမှယောဂလက္ခဏာမပြမီမှာဒီကင်ဆာကြိုတင်စစ်ဆေးတာပေါ့အဲ့တော့ခုနဆရာတို့ရှေ့မှာပြောတဲ့အထက်မှာဒီခုပါပါတယ်အသက်50ကျော်တဲ့လူတွေမှန်သမျှဒီဥမာကြီးကတည်းကစစ်ဆေးတင်နေတယ်ဘာလို့ဖြစ်ပေါင်းမှုတော့များလား50ကျော်ရှိဆိုတော့ဘာမှလက္ခဏာမရှိတော့လဲသူဒီစစ်ဆေးတယ်ဒါဆိုလို့ရှိရင်ဆရာတို့ကဥမာကြီးကင်ဆာမဖြစ်ခင်ကြိုတင်သိရှိနိုင်တယ်ခုနဆရာပြောတဲ့တယ်မှာလည်းပါပါတယ် precancerous လို့ခေါ်တဲ့ဒီအသက်ဘိုးတွေတွေ့အဲ့တော့အသက်ဘိုးတွေ့တဲ့အခါမှာဆရာတို့အဲ့ဒီအသက်ဘိုးဘွားမာတွေကကုလိုက်တယ်ဆိုလို့ရှိရင်ကင်ဆာဖြစ်တဲ့စီမရောက်ပဲနဲ့အပြီးကျသွားတယ်ဒါဆိုရင်ဆရာတို့ကသူ့ကိုကင်ဆာလို့တောင်မသတ်မှတ်ဘူးအသက်ဘိုးဘွားကင်ဆာမဖြစ်ခင်ကြိုတင်ပြီးတော့ဆရာတို့ကကုသလိုက်တယ်အဲ့တော့ဒီနည်းနဲ့ဆရာတို့ကစောစီစွာတွေးရှိရင်အကောင်းဆုံးပဲကင်ဆာတော့မဖြစ်လာဘူးကိုယ့်ရဲ့ခန္ဓာကိုယ်ကစောစီရကင်ဆာမဖြစ်ခင် precancerous မှာဆရာက9နှစ်နဲ့10နှစ်ကြာလောက်ရှိနေတယ်ဒါကြောင့်မလို့ဒီဥမာကြီးကင်ဆာလည်းကြိုတင်စစ်ဆေးရင်အကျိုးရှိတဲ့အထက်မှာပါပါတယ
်အတဘူအဆင့်မှာမတွေ့လိုက်ဘဲကင်ဆာအချိန်နဲ့ရောက်မှစစ်ဆေးဖော်ထုတ်တွေ့ရှိမယ်ဆိုရင်လည်းကင်ဆာအဆင့်နှိမ့်တဲ့အချိန်မှာဖော်ထုတ်ကုသလိုက်နိုင်မယ်ဆိုရင်9နှစ်အသက်ရှင်မှုအခွင့်အရေးလုံများတယ်လို့သိရပါတယ်ကင်ဆာအဆင့်မြင့်လာတာနဲ့မျှကုသမှုခံယူပြီးတဲ့နောက်မှာ9နှစ်အသက်ရှင်မှုအခွင့်အရေးတွေဟာတဖြည်းဖြည်းလျော့နေလာတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါတယ်
။နောက်တစ်ခုကတော့ဒီကင်ဆာဖြစ်သွားပြီးခန္ဓာကိုယ်ကဆဲတွေကကြောင်းလဲပြီးတော့မူမှန်ဖြစ်ပြီးတော့တော်တော်ပွားနေတယ်ပေါ့နော်။အဲ့တော့ကင်ဆာဖြစ်သွားပြီ။အဲ့တော့ကင်ဆာဖြစ်သွားပြီဆိုရင်ဆရာတော်ကအစ် stage ကို0 1 2 3 4ဆိုတတ်မှတ်ထားတာရှိတယ်။နောက်အဲ့တော့အစ် 1 ဆိုရင်တော့ဆရာတော်ကလူတိုင်းကြားဘူးလေအစ် 1 ကနေဈေးရှိတယ်ပေါ့နော်။ဒါဆိုအစ် 0 ဆိုပါလေအဲ့တော့ sin 0ဆိုတာတော့ carcinoma in situ လို့ခေါ်တယ်။ဆရာတော်ကင်ဆာတူဖြစ်စေတဲ့နေရာလေးမှာပဲကွက်ကွက်ကလေးပဲဖြစ်ပြီးတော့ဘေးနံရံတွေရောမှပဲသူ့ကိုကထားတဲ့မိဘနံရံတွေရောမှမပေါက်သေးဘူး။เนาะအဲ့တော့ carcinoma in situ လို့ခေါ်တယ်။အဲ့တော့ဒီကင်ဆာတိုင်းမှာတော့ရှိချင်မှရှိမယ်။ဒါပေမဲ့ဥမာကြီးကင်ဆာမှာဆရာတော် sin 0ဆိုတာရှိပါတယ်။ဒါဒီဒါလက္ခဏာမပြမီမှာစစ်ဆေးနဲ့မမျှော်လင့်မဲတွေ့ရှိချတာများပါတယ်။အဲ့ တော့ဒီချိန်မှာဆရာတော်ကုသလိုက်မယ်ဆိုရင်တရားရတိုင်းတော့ကြောက်ပြနေတာဒါမှမဟုတ်ဘူးဆရာတော်ယောဂလက္ခဏာလေးနည်းနည်းရှိတယ်တွေးလေးနည်းနည်းပါတယ်ဆရာတော်စစ်သေးလိုက်တယ်အဆင့်တစ်ဖြစ်တယ်ပေါ့နော်အဲ့တော့အဆင့်တစ်လို့သတ်မှတ်တဲ့လူတွေဆိုလို့ရှိရင်တော့ကုသလိုက်လို့ရှိရင်ဆရာတော်9နှစ်အသက်ရှင်တာနိုင်ရ60ရာခိုင်နှုန်းကျော်ပေါ့နော်အဲ့တော့60ရာခိုင်နှုန်းကျော်ကြောက်ပြင်းကုသလိုက်အဲ့အဲ့နေရာမှာမရှိတော့ဘဲနဲ့သူကဘေးနေရာလေးတွေကိုပြန်တယ်ဘေးမှာရှိတဲ့ပြန်ရင်ကြောတို့အချိတ်ကလေးတွေရောက်သွားတယ်ဆိုရင်တော့ကုသလို့ရှိရင်ဒီ9နှစ်အသက်ရှင်တာမှုကိုနှုန်းက82ဂျာခိုင်နှုန်းလောက်ရှိတယ်လို့ပြောပါတယ်ဒါမှမဟုတ်ဦးကျန်တဲ့နေရာတွေမှာရောက်သွားတယ်အယိုးရောက်သွားတယ်အသေးအုံရောက်သွားတယ်အဆုတ်ကိုရောက်တယ်အုံနောက်ကိုရောက်တယ်စသဖြင့်ကျန်တဲ့နေရာတွေမှာပြန့်နှံ့သွားပြီဆိုလို့ရှိရင်တော့9နှစ်အသက်ရှင်တာမှုနှုန်းက14ဂျာခိုင်နှုန်းကနေ18ဂျာခိုင်နှုန်းလောက်ပဲရှိတော့တယ်ဒါဘာကိုဖော်ပြနေလဲဆိုတော့စောစောတွေ့လေကုသပြောက်ကင်းနိုင်ရည်များလေအသက်ရှိနေတယ်။အဲ့တော့ယောဂဖြစ်မှကြောက်ပြီးမစစ်သေးလေနောက်ကျမှတွေ့လေအသက်သေဆုံးမှုတော့များလေ။အဲ့တော့ဒါကြောင့်မလို့လူတိုင်းလူတိုင်းကဒီမိုက်ကက်စာကြောင့်အသက်မဆုံးရှုံးခြင်းဘူးဆိုရင်ဆရာတို့သတ်မှတ်ထားတယ်ချုပ်တင်စစ်သေးတဲ့နည်းလေးတွေလည်းလုပ်တင်တယ်။တစ်ဖက်ကတော့ဒီလက္ခဏာပေါ်ကားစားမှာပဲမတင်လာဘဲရှိချက်ချင်းစစ်သေးလို့စောစောစီစီတွေ့ရှိမယ်ဆိုလို့ရှိရင်ဆရာတို့ကတောက်ကင်းကုသနိုင်တယ်ဆိုတဲ့အကြောင်းပြီးပဲဒီမှာတစ်ခါတည်းအတိပေးလိုက်ချင်ပါတယ်။
ဥမာကြီးနဲ့အစာရောင်းကင်စာယောဂကိုယောဂအစဉ်မြင်တဲ့အချိန်ထိမဆောင်ပဲကျွတင်ကျမ်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးဆော့ဆော့စစ်စစ်ဖော်ထုတ်ကုသမှုခံယူရင်းအသက်ရှင်ဖို့အခွင့်အရေးများအောင်လုပ်ဆောင်လို့ရတဲ့ကြောင်းတင်ပြပြလိုက်ရပါတယ်ကျေးဇူးပါတော့
ဒေါက်တာတန်းစောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါ VOA American တန်းရဲ့ Radio နဲ့ရုပ်သံတင်ဆက်မှုတွေကို VOA မြန်မာပိုင်း website အပြင် Facebook လူမှုကွန်ရက်နဲ့ YouTube website ပေါ်ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOA American တန်းကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လေ VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့ VOA ပြည့်တဲ့အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
ဖေကနေပုဒ်တပူးညပိုင်းမြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့တိုက်ရိုက်အတန်လွင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ကိုရနိုင်ရဲ့အားစားကဏ္ဍမတိုင်ခင်မှာတော့ဥကျော်စန္ဒာရဲ့မြန်မာအရေးတုံးသက်ချက်ကိုအရင်ဆုံးနားဆင်ရအောင်ပါ။တာဝန်ပြီးဆုံးလို့ပြန်ကန်ဒီဩစတြေးလျတန်မတ်ကြီးကစစ်ကောင်စီအကြီးအကဲကိုတွေ့ဆုံရမှာနှစ်နိုင်ငံအကြာကဏ္ဍပေါင်းစုံဆက်ဆံရေးတိုးမြှင့်လို့ကြောင်းပြောသွားတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါဟာစစ်ကောင်စီကိုတရားဝင်အတိအမှတ်ပြုလို့တဲ့သဘောလား။ဩစတြေးလျရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကဘယ်လိုလဲ။ဩစတြေးလျအခြေဆိုင်မြန်မာအရေးလှုပ်ရှားသူဒေါက်တာမြင့်ချိုနဲ့ဥကျော်စန္ဒာဆွေးနွေးတုံ့သက်ထားတာနားဆင်ပါရှင
်။ဒီကမြင့်ချိုကနေပြည်ရဲ့အပတ်ကမြန်မာနိုင်ငံဆိုင်ရာဩစတြေးလျဆံမအန်ဒရီးယားဖောက်နာကတက္ကသိုလ်အကြီးအကဲကိုတွေ့ဆုံခဲ့ပါတယ်။တကယ်တော့သူရဲ့တွေ့ဆုံမှုကသံတမန်တယောက်တာဝန်ထမ်းဆောင်ပြီးလို့ပြန်ကနေမှတွေ့တဲ့ကတ္တစီကောလာဖြစ်ပါတယ်သို့တော်လည်းပဲအိမ်မှာစစ်ကောင်စီဘက်ကဖော်ပြတဲ့သတင်းထဲမှာဗာပြောထားလဲဆိုတော့ဒီဩစတြေးလျနိုင်ငံဟာမြန်မာစစ်ကောင်စီနဲ့ပေါ့လေငနာစုံကပူပေါင်းဆောင်ရွက်ကိုတူးမြင့်သွားဖို့ရည်ရွယ်တယ်လို့ပြောသွားတယ်ဆိုပြီးတော့ဖော်ပြပါတယ်ဒါပေမဲ့ဩစတြေးလျနိုင်ငံရဲ့ယုံကပြောတာကတော့ဒါဟာစစ်ကောင်စီကိုအစိမ်းပြူတာမဟုတ်ဘူးအကြမ်းဖက်မှုကိုရပ်ဖို့ဖန်ဆီးချက်သူကိုလွှတ်ဖို့ပြောချင်တာဖြစ်တယ်လို့ဆိုပါတယ်ဒီကိစ္စကို HRW လူခွင့်အဖွဲ့ကတော့ဒါဟာအစီအမပြုဖို့ကြိုးပမ်းနေတာဖြစ်တယ်ဆိုပြီးတော့ဒါကိုဝေဖန်ပါတယ်ဆိုတော့ဒီတွစ်ဆုံမှုနဲ့ပတ်သက်ပြီးတော့ဆရာဟာဩစတြေးလျနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ပြီးမြမအရေးတက်ကြွလှုပ်ရှားသူတူအနေနဲ့ဘယ်လိုမြင်ပါလဲဘယ်လိုယူဆပါလဲဒီတွစ်ဆုံမှုကို
ဩစတြေးလျဆံမတ်တီအနေနဲ့ကတော့သူတော်ဝင်ဒီပြီးဆုံးလို့မပြန်ကမ်းဖြစ်ကောင်းဆောင်တဲ့တွစ်ဆုံတဲ့အစင်လာရှိပါတယ်ဒါဟာတာမန်တွစ်ဆုံဆွေးနွေးနေကြပါတမကြီးလှုပ်ထုတ်လို့မျိုးတစ်ခုပါပဲ
ออสเตรเลียตามมาคือสุนีราฮะกานาบองนูฮะปูบองซองยีโกมิดดิงบูซูเรซิกกงซีโลตุเจติกาโรดาตูโกออสเตรเลียอสูวากะอธิมาปิเรซูเรปุงนาမျိုးอเมียกามีนละอองวาระคันจีลุเดคีซาบาเวโอเคซิเซชินปิรอนาวาดาเตลาเรอะคัมมาเลเวเจนเนดิโมคราซีနိုင်ငံนี่กะမြန်မာနိုင်ငံအစိုးရကိုတော်တော်လေးပြစ်ပတ်ထားခြင်းမှာออสเตรเลียဟာ မြန်မာနိုင်ငံနဲ့တော်လေးရင်းနှီးဆက်ဆံတဲ့အဲ့ဒီနဝတနာအဖအစိုးရနဲ့ပြီးတော့မြန်မာနိုင်ငံအချင်းဥစည်းဌာနပြည်ထောင်စုလူတွေကိုလူခွင့်ရေးစဉ်းစားပေးမယ်ပါညာဆိုပြီးလုပ်ခဲ့ပါတယ်အဲ့ဒီတော့နိုင်ငံတကာဒါလူခွင့်ရေးလှုပ်ရှားသူတွေရဲ့အတိုင်းအတာမှာဩစတြေးလျနိုင်ငံဟာမြေခွေးကိုကြက်ချံဆောင်ခိုင်းနေတာနဲ့တူတယ်ဆိုပြီးတော့မှလောင်ပြောင်းပြောခဲ့ကြပါတယ်ဆိုတော့ကျွန်တော်အဲ
တခြားနိုင်ငံတွေနဲ့ဆက်ဆံရေးရှိသလိုပဲအော်စတြေးလျနိုင်ငံကလည်းသူ့နိုင်ငံရဲ့သတ်မှတ်ထားတဲ့အမျိုးသားအချိုးစည်းဘွားကိုရှေ့ရှုပြီးတော့မြန်မာနိုင်ငံကိုဆက်ဆံတာပါပဲဒါပေမဲ့အော်စတြေးလျနိုင်ငံဖို့ကတော့မြန်မာနိုင်ငံဟာမဟာဗျူဟာချတဲ့ရေးပါတဲ့နိုင်ငံမဟုတ်ပါဘူးဒါကြောင့်မို့လို့အော်စတြေးလျအစိုးရဆက်ဆက်ကဒီစစ်အာဏာရှင်စန့်ကျင်ရေးနဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုတွေကိုအားပြီးခုနကပြောလဲမလုပ်ခဲ့ဘူးစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တာတွေကိုလည်းဝေဖန်ကန့်ကွက်ရှုတ်ချတာတွေမလုပ်ခဲ့ဘူးခင်ဗျသူတို့ကတော့ခြံစည်းဖို့ခွာထိုင်ပြီးတော့စောင့်ကြည့်တဲ့မူဝါဒကိုပဲတခြားလုံးကြည့်သုံးခဲ့တာကိုတွေ့ရပါတယ်ရှစ်လေးလုံးဒီမိုကရေစီတော့ဝင်ကြည့်မှာစစ်တပ်ကရေးဆက်ဆက်ဆက်ဖြတ်ဖြုတ်ခွဲတာတော့မှအနောက်တိုင်းနိုင်ငံတွေလိုထိရောက်တဲ့ပြစ်ဒဏ်ခတ်မှုတွေဘာမှမလုပ်ဘူးဗျထောက်ကူ90ရွေးကောက်ပွဲရက်လက်ကိုစစ်ကောင်စီကအစီအမပြုပေမဲ့အာဏာမတွဲပေးတဲ့အခါကျအော်စတြေးလျအစိုးရကတော့လူအနည်းငယ်ကိုဗီဇာပိတ်တာလက်နဲ့ဒီပို့ရောင်းချပိတ်ပင်တာကလို့ရင်ဘာမှတိတိရောက်မလုပ်ခဲ့ဘူးခင်ဗျ။အနောက်ကနိုင်ငံတွေကစစ်အုပ်စုတွေကိုအာဏာလက်လွတ်ချသွားအောင်သူ့ဗန္ဓာရေးကျော်ယူဖြတ်တောက်ဖို့စီးပွားရေးပိတ်ဆို့တံခါးမှုတွေလုပ်တာတော့မှအော်စတြေးလျကအဲ့ဒါကိုစန့်ကျင်ပြီးတော့မလုပ်သင့်ဘူးဆိုပြီးတော့စော်ရကတက်ခဲ့သေးတယ်လေ။အဲ့တော့နောက်ဆုံးကြတော့ပြောရရင်တော့ဥကျော်ဆန္ဒပြောသလိုပဲကျွန်တော်တို့အလုံးကန့်ကွက်နေတဲ့ကြားရေးကနေလူခွေချိုးဖောက်နေတဲ့စစ်ကောင်စီရဲ့အလယ်လအရာရှိတွေကိုလူခွေတင်နာကိုတပ်ပြီးမယ်အမျိုးသားလူခွေကော်မရှင်ကိုဖွဲ့စည်းဖို့အတွက်ကူညီမယ်ဆိုပြီးတော့2000ခုနှစ်လောက်မှာသူတို့လုပ်ခဲ့ကြတယ်ဗျာဒီပိအရေးကြီးဖြစ်လာတဲ့ခါကျမှလူခွေတင်နာကြီးဝန်ဆိုင်ခဲ့တာကိုတွေ့ရပါတယ်ခင်ဗျာအဲ့တော့ပြောရရင်တော့ဒီတခြားလူမဲ့ခြံစည်းဥခွက်တဲ့နေမူဝါဒကိုကျင့်သုံးတယ်အပြုသဘောဆက်ဆံရေးကိုတခြားလူစူးစမ်းခဲ့တယ်အနောက်ပိုင်းနိုင်ငံတွေရဲ့ဒီအထူးကြံရေးမူဝါဒနဲ့ပိတ်ဆို့တာကတဲ့ကိစ္စတွေအလုံးမရှိဘူးဒါလို့တော့သူကဝေဖန်လိုက်သေးတယ်ခင်ဗျနောက်ဆုံးကျတော့ချွေအောင်တို့ရှာမှုကြီးကိုရဲဆက်ချုပ်ခွဲတဲ့ခါကျမှဒီစစ်ကောင်စီခေါင်းဆောင်တွေနဲ့အပေါင်းပါတီမိသားစုကြီး400ကျော်ကိုဗီဇာပိတ်တာနဲ့အနာရေးပိတ်ဆို့တံခါးရယူတာဒီလုတ်ခေတာပါအခုလည်းပဲအာနာသိမ့်လိုက်တဲ့ခါမှာဘာမှထူးခြားတဲ့ရည်ရွယ်မှုတွေလုတ်တာမတွေ့ရဘူးဒီမမစစ်တပ်နဲ့အော်စတြေးလျစစ်တပ်နဲ့ကြားထဲမှာလုတ်နေတဲ့အင်္ဂလိပ်စာသင်တန်းနဲ့တဘာဝကပ်ဒီတွေကိုစီမံခန့်ခွဲတဲ့သင်တန်းတွေကိုပေးနေတာကိုရပ်ဆိုင်လိုက်တာတစ်ခုပဲရှိပါတယ်ခင်ဗ
ျပြီးခဲ့တဲ့ဆေးဆူရလက်ထက်ဒုံကတော့ဒီပင်းအေးခင်းနေဖြစ်လာတဲ့အခါမှာမှသူတို့ဟာနောင်တရပြီးတော့သူတို့ရဲ့လူရက်ကိုသူတို့ရဆိုင်ခဲ့တယ်ဆိုတော့အခုတက်လာတဲ့စစ်ကောင်စီဟာလူတွေကနှိုင်းရှင်ကြတယ်88မှာတက်လာခဲ့တဲ့စစ်ဆိုရတဲ့အခုစစ်ကောင်စီရဲ့လူရက်ကပူပြီးတော့ပြင်းထန်တယ်ပူပြီးကြမ်းကြုတ်တယ်ပူပြီးရဆက်တယ်လို့ပြောကြပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ပြီးတော့အခုဩစတြေးလျအစိုးရကသင်ခန်းစာမယူသေးဘူးနောင်တမရဘူးပေါ်စီပြောင်းဖို့စိတ်ကူးမရသေးဘူးဆိုတဲ့သဘောများလားခင်ဗျ
အဲ့ဒီကိစ္စကတော့လေဘယ်ပါတီကအာဏာရရဲဆိုတော့အပေါ်မှာမူတည်ပါတယ်အဲ့တော့စီးပွားရေးကိုအဓိကဆောင်ပေးတယ်လစ်ဘရယ်ပါတီဥဆောင်တဲ့ညို့ပေါင်းအစိုးရလက်ထက်မှာတခြားလို့ကျွန်တော်တို့စီးပွားရေးပိတ်ဆို့တာဆောင်မှုတွေကိုကန့်ကွက်ခဲ့တယ်စစ်ကောင်စီနဲ့စီးပွားရေးလုပ်ဖို့ကိုလည်းအားပေးတယ်ဒေသညွှန်ဆောင်မှုလုပ်ဖို့ကိုလည်းသူတို့ကြိုးစားတယ်ရခိုင်ပြည်နယ်မှာရိန်ဂျာတွေကိုရေးဆက်ဆက်စစ်တပ်ကတိုက်ဆက်တက်ချတာလုပ်ခဲ့တဲ့ကြောင့်ဗိုလ်ချုပ်9ယောက်ကိုဗီဇာပိတ်ပင်တာနဲ့ဗန္ဓာရေးရပိတ်ဆို့တန်းဆောင်မှုတွေကို2018အောက်တိုဘာလမှာလုပ်ခဲ့တာတခုပဲလုပ်ပြခဲ့တယ်အ เออจ้ะเดี๋ยวจินตนาก็เลเบอร์ปาร์ตี้อู้ฉောင်เนี่ยญุบบังอสุวาชื่อในตะกะลาปัดลงอ่ะเนาะดิโลเว้ตรุอติตมอสัสสันเนี่ยปုံนั้นอยู่เนี่ยชังชิวคว่าถ่ายขึ้นมาเว้ยแต่ว่าตรุญ่นลิโลย่าตะคู่เว้ยสิเลยดาแม้มีละอยู่ก็เว้ยมาเลเบอร์ปาร์ตี้ก็ดาอานายะล่ะมั้ยส่วนเนาะเลเบอร์ปาร์ตี้อ่ะอสินลายะเนี่ยมาตมุสิยีโหทอกชอกกุนีอาเป้พี่รอสึกกองสีโหพี่อาเป้เนี่ยเนาะอสุวาผิดๆตัวจอก
သူတို့အနာရလာတဲ့ခါကျရင်တော့တစိုးတရားပြောင်းလဲရှိလိုက်မယ်လို့ကျွန်တော်တို့ပြောနေပါတယ်။နိုင်ငံတွေဟာသူတို့ရဲ့အမျိုးသားရေးအကျိုးစီးပွားကိုဒါမူတည်ပြီးတော့နိုင်ငံရေးဝါရဲကိုကျင့်သုံးတတ်တယ်ချမှတ်တတ်တယ်ဆိုတာမှန်ပါတယ်ဆိုတော့အခုစစ်ကောင်စီနဲ့သူတို့အခုလိုဆက်ဆံပြီးတော့အစဉ်ပြောင်းလုပ်နေခြင်းအပြင်လုပ်ဖက်မယ်ဆိုရင်ဩစတြေးလျနိုင်ငံအတွက်လောလောဆယ်ဘယ်လိုအကျိုးစီးပွား
လိုပါတယ်ဒါကတော့အဓိကတော့ဒီပြပတိုက်ခတ်မှုយ៉ាងကနေဟောအောက်ရှင်နိုင်ငံရဲ့လုံခြုံရေးနဲ့အချုပ်အခြာအာဏာကိုထိန်းသိမ်းကာကွယ်ဖို့နောက်တစ်ခုကလူနေမှုအဆင့်အတန်းပုံမြင့်မားတဲ့ဒီအခြေအနေတွေကိုဆက်လက်ပြီးတော့ထိန်းသိမ်းထားဖို့နောက်အောက်ရှင်နိုင်ငံရဲ့ဒီမိုကရက်တစ်လူနေမှုဘဝနဲ့နိုင်ငံသားအခွင့်အရေးတွေနဲ့လူလတ်ခွင့်တွေကိုထိန်းသိမ်းထားဖို့နောက်အောက်ရှင်နိုင်ငံရဲ့အခြေခံလူထုဇေယျလက္ခဏာကိုထိန်းသိမ်းထားဖို့ဆိုတဲ့အမျိုးသားအချိုးစည်းဘွားကအဓိကပါပဲဒီချိုးစည်းဘွားကိုသူတို့နော်အကောင့်တွေဖော်တဲ့ညမှာလဲသူ့နိုင်ငံတစ်သက်လုပ်လို့မရဘဲနဲ့တခြားနိုင်ငံတွေရဲ့နော်လုံခြုံရေးလူမှုဖုံလုံရေးနော်ရင်းဆိုင်ရေးပေါ်မှာဆက်ဆက်နေလို့ကြောင်းဒီသနိုင်ငံတွေနဲ့နိုင်ငံတကာအဆိုင်ဝန်းနဲ့ပါသူကပူးပေါင်းဆောင်ရွက်မယ်ဆိုတဲ့မူဝါဒမျိုးကိုချမှတ်ထားပါတယ်ဒါပေမဲ့ဒီနေရာမှာမြန်မာနိုင်ငံဟာနေရာဒီသအရရောစီရရောနိုင်ငံရေးရောစီးပွားရေးရောအော်ဆိုတဲ့နိုင်ငံတွေမဟာဗျူဟာချတဲ့အဓိကနိုင်ငံမဟုတ်ပါဘူး။ဒါကြောင့်မို့လို့သူ့ရဲ့အမျိုးသားချိုးစီးပွားကိုသူရှေ့ရှုပြီးတော့လှုပ်ဆောင်တဲ့ညမှာမြန်မာနိုင်ငံကြီးကနေသူဘာမှတိတ်ပြီးတော့ချိုးချိုးကောင်းချိုးတွေလာလာဘာမှသူမမျှော်လင့်ထားပါဘူး။တခုပဲရှိတာကအော်စတြေးလျမှာမြန်မာနိုင်ငံသားဟောင်းတွေကတော့တောင်းနဲ့ချီပြီးရှိတဲ့တကြောင်ဒီလူတွေရဲ့မေးဆန္ဒကိုရဖို့နဲ့ဒီလူတွေရဲ့စိုးရိမ်ချက်တွေကိုသူတို့အလေးထားပါတယ်ဆိုတာပြဖို့အတွက်ကိုတော့ကျွန်တော်တို့တောင်းဆိုချက်တွေကိုသူတို့နားထောင်တာမျိုးတွေလုပ်နိုင်တဲ့လောက်လုပ်ပေးတာမျိုးတွေလောက်ပဲရှိပါတယ်။သူတို့အဓိကထားတာကတော့သူတို့ရဲ့မျိုးသားချိုးစည်းဘွားကိုမထိခိုက်ဖို့နဲ့အမျိုးသားချိုးစည်းဘွားကိုအထောက်အကူပြုဖို့ပဲဖြစ်ပါတယ်။ဆိုတော့မြန်မာနိုင်ငံကြီးနဲ့မြန်မာအခြေအနေတွေကအော်စတြေးလျအတွက်ကိုဘာမှကြီးမားတဲ့မဟာဗျူဟာကျတဲ့အချိုးစည်းဘွားတွေမရှိဘူးလို့သူတို့အနေနဲ့သူတို့ပဲယူဆဝင်ရပါတယ
်။ဟုတ်ကဲ့အဲ့တော့ဆရာပြောတဲ့အဲ့ဒီမြန်မာနိုင်ငံကလာရောက်နေတဲ့မြန်မာနယ်ဘွားတွေသုံးတဲ့ TV ရှိတဲ့လူတွေရဲ့မဲဆန္ဒဟာသူတို့အစိုးရတွေအနာရလာဖို့သူတို့ပါတီတွေအနာရဖို့အတွက်အရေးကြီးတယ်ဆိုတော့အဲ့ဒီမြန်မာနယ်ဘွားတွေရဲ့သဘောထားတော့ဘယ်လိုရှိပါလဲအခုဩစတြေးလျနိုင်ငံရဲ့စစ်ကောင်စီနဲ့ဒါချန်စီယိုခွတ်ထိုင်တယ်ပေါ့လေဆရာပြောတဲ့သဘောမျိုးအဲ့ဒီပုံစံမျိုးဆက်ဆံနေတဲ့အရေးကိုအဲ့ဒီမှာရှိနေတဲ့မြန်မာအရေးတကြွလှုပ်ရှားသူတွေမြန်မာနယ်ဘွားတွေရောဘယ်လိုယူဆကြပါသလဲသူတို့လက်တင်ခံပြီးနေကြပါသလားသူတို့မျိုးတစုံတစ်ခုများလောက်ကြအောင်မလားအဲ့ဒါလည်းသိကြပါလေ
ရောက်လာတဲ့မြန်မာပြည်အကုန်လုံးကတော့စစ်အာဏာရှင်စနစ်ကိုလုံးဝဆန့်ကျင်တယ်ဒီမိုစီအုပ်ချုပ်ရေးကိုလိုလားတယ်ရှစ်ရှစ်အရေးကြီးဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ထုတ်ရှားမှုတွေကပိုအားကောင်းလာပြီးတော့ဩစတြေးလျအစိုးရဩစတြေးလျလွှတ်တော်ဩစတြေးလျလွှတ်တော်သမဂ္ဂအရင်းနဲ့အကူအညီပေးအဖွဲ့အစည်းတွေကိုကျွန်တော်တို့မြန်မာအသက်ဝိုင်းတွေကစုစည်းစည်းနဲ့စီယုံလှုပ်ဆောင်ခဲ့တဲ့တကြားအော်စတြေးလျနိုင်ငံရဲ့မြန်မာပေါ်ထားတဲ့သဘောထားတွေဟာတဖြည်းဖြည်းပြောင်းလဲလာတော့တွေ့ရပါတယ်။ Labour Party အစိုးရတက်လာတဲ့ခါကျတော့ကျွန်တော်တို့လူလာတဲ့တောက်ဆူချက်တွေကိုတော်တော်များများအကောင့်တွေပေါ်ပြီးတော့ဆောင်ရွက်ပေးလာတာကိုတွေ့ရပါတယ်။ဒါကြောင့်မို့ချုပ်ပြောရင်ကျွန်တော်တို့အော်စတြေးလျမှာရှိတဲ့မြန်မာအစိုးရကဘာမှမပြောဘူး၊ဘာမှမတောင်းဆိုဘူး၊ဘာမှမလုပ်ဘူးဆိုရင်အော်စတြေးလျအစိုးရဟာမြန်မာရေးနဲ့ပတ်သက်ပြီးတော့ဒီလိုပဲချန်စီယူခွာထိုင်ပြီးတော့ပါကြီးပါသာနေမဲ့သဘောမျိုးကျွန်တော်တွေ့ရပါတယ်ခင်ဗျာ
ဥစ္စာသန္တာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာပါအခုဆက်ပြီးတော့ကိုရနိုင်စူးစီးတင်ဆက်ပေးထားတဲ့အားကစားကဏ္ဍကိုနားဆင်ရအောင်ပါရှင်
American Biogumaro, Pigger at Rembagoma, Anga Boy Dega, Changa, Timber Cooper at the Masters County Timbergo, Chimbagavare, Doria Pine, Augustama, Pigger at Ibra Konyanigani, Sayanity, Chimbagera, Chibido, Pinemaro, American, Nemesi, Tiger was left, Chambido, Udangera, Pretty Pobido, say when the Zane, Soundy Gedavare. I may go to Taiwan, American, Gabbard, Scotty Scheffler, Tamayai Chatter, Sedge, Shoya Bido, Master Champion, Pitavare. Now, Sony Maduga, Tamayai Chatter, the Chess Shoya B, Tudia Niaga, Rory Michael Wright, Tonga Tane, Nayadoraba. Michael Wright, now Sony Matamayai Chatter, Shitcha, Shoya, Nangabi Mele, Sovaya Dima, Lassama Piagera, Tudia Neve, China Layabare.
I cried like a baby this morning. I was so stressed out. I didn't know what to do. I was sitting there. I was telling Mary.
Say PZ Moody Mialon Lu, Dimnegawe, Kalidia Lumumi, eh? You know, I'm not ready. Tanonia, Baluya, Malamati. Tanos in time because of Hadjoy. These two address and then a Tidibu, Tenelu, like the eh? Say to Lujabi, Balulu, Pagaya, Mamadi Pidi, Kubadago, send them a Tidibu Tenes to be Pyobita. Ema, Duga, Kubadago, send them to them a Pipu, Pyoya. She goes in Bartinilu, less will be. Ah, Lunga, Paya the King, Ludo Dines will be Pyobi Javare. To get old in it, Janoyame Sule, Janoyama Boss will be Pyobi Javare.
Mago Rigar or Tuni, that Master Chamber would come out and I mea who may. Now, Sony Gazadara got out to Gazagi, that Master Chamber than the Shama, a Gongo Pitcher, Damas Scotty Chef Lagara, Dibema Janet, we tap Ugongi, so we don't cheat you Javare. American and Maggie Tiger was car, Dibuema, Suzu Bong Yai Chat, Donga the Chenna, Tama Yai Chat, Satonja, Puya Bido, Sit, Lisa Kome Yagabare. Rawani Gatama Yai Chat, the Chess Show Yai Nangabi Mele, Novemara Leja La Bido, Sit, Lisa Kome Yagaraba. Tiger was a Lunga Sadilaga, Yentai Mujao, Chido Madari, Pinta Yagabio, Chido Le, Payamlu, Chido, Chikaraba. The Met Tilma Tola Jakutamu can you get Bido, Chido Pesiam, Lurobe.
It's been a tough road, and one that I'm thankful for. Master Jamal, when is I like Bobby?
When was I getting Tito do your Jankai Mutin in Jock Gazabi, Magazabi Boosura, Tijam, Bjorn and Gabe, Puejama, Sophia, Melu, Jogami, Gulu Tiger was Piangazana and Nagara, Gaudi Logan, and Gaudi Wadana, Sini, Ring all look, Pioma, Chibarak. Yeah. Did you ever Premier League pack up Bolombori, Bamara, the Artega, Manchester City, and Dudianiaga, Liverpool, Trigger Javari? ပေါ်လုံးရာသီကုံမှုလက်တဖြည်းဖြည်းနီလာပြီဖြစ်သလိုဇာတိတ်ကနှစ်တင်းနဲ့ဖြစ်တာကြောင့်ဒီပွဲကမပေးချန်ပီယံဆုပဲတင်းဖြစ်မယ်ဆိုတာအဆုံးဖြတ်ပေးမယ်ပွဲလို့ပြောရင်လဲမားတယ်လို့မဆိုနိုင်ပါဘူးဒါပေမဲ့ဒီပွဲမှာတော့တစ်ဖက်ငကိုးစီနဲ့တည်ဖြစ်ခဲ့ပါတယ်မန်စီးတီးအတွက်ဂိုးတွေကိုတော့ဒဘိုင်းနားနဲ့ဟေဇူးဆိုကသွင်းပေးခဲ့ပြီးတော့လေဝူးအတွက်ခြေပါဂိုးတွေကိုတော့
It was a fantastic game, so for both sides, and both teams want to try to win every game in all competitions. It was a good game.
ဘွဲကောင်းတပွဲဖြစ်ခဲ့ပြီးနှစ်သင်းစလုံးအနိုင်ရဖို့ကြိုးစားခဲ့ကြပါတယ်။ဒါဖြင့်ကစားနေတဲ့ဘွဲတိုင်းမှာလည်းနိုင်အောင်လုပ်နေကြပါတယ်။သို့တော့တရေကျသွားတဲ့အတွက်နည်းနည်းတော့စိတ်ပျက်မိပါတယ်။
I know how intense it is. The concentration level in these games.
ဒီဘွဲကဘလောက်အကျိတ်နေဖြစ်တယ်ဆိုတာကျွန်တော်သိပါတယ်။ကျွန်တော်အရင်ကလည်းပြောပူပါတယ်။ ဒီ ဘွဲက heavyweight လက်ဝဲသမား 2 ယောက်ထိုးသလိုပါပဲ တချက်လောက် အယုံ မဆိုင်နိုင်ပဲ လက်ကို အောက်ချလိုက်တာနဲ့ မျက်နှာတက်တဲ့ကိုထိုးခံရတာပါပဲ အဲ့ဒီအခါကျရင် ပြန်ထပြီးတော့ ပြန်ထိန်ရတာပဲ ပွဲမစခင်ရရော ပထမပိုင်းအပြီးမှာပြောတာကတော့ ကျွန်တော်တို့ခံစစ်ကစားတဲ့ပုံစံမှာ ကျွန်တော်တို့အနေနဲ့ ဒီလိုပွဲတွေမှာ ပို့ပြီးတော့ ရဲရဲတင်းတင်း ကစားဖို့လိုပါတယ်
ဒီပွဲတွေကြားလိုက်တဲ့အတွက် ဘောလုံးရာသီဂုံးဖို့ 9 ပွဲပဲလိုရတဲ့အချိန်မှာ မန်စီးတီးက 84 မှတ် လီဗာပူးက 83 မှတ်နဲ့အကျိန်နဲ့ဖြစ်နေပါတယ် သူတို့နှစ်တင်တမတ်ပဲကွာတာကြောင့်ဂျန်နဲ့ 9 ပွဲမှာပွဲတိုင်းကိုနိုင်မလား ဘယ်လိုအလဲပြောင်းနေဖြစ်လာမလဲဆိုတာကတော့စိတ်ဝင်စားဖို့ကောင်းနေပါတယ်ခင်ဗျာ အချိန်ထဲမှာပဲမန်ယူတိုက်စ်မှုကိုရောနောဒိုဟာပြီးခဲ့တဲ့ Everton ကိုရှုံးတဲ့ပွဲမှာ ကွင်းထဲကနေထွက်တဲ့အချိန်မှာ Everton လူငယ်ပရိသတ်တယောက်ရဲ့လက်ထဲကဖုန်းကိုရိုက်ချလိုက်တာကြောင့် ရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးတာကိုခံရပါတယ် ရောနောဒိုကဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့လူမှုကွင်းရက်ကနေတရားဝင်တောင်းပန်ထားပါတယ် အခုလိုခက်ခဲတဲ့အချိန်မှာစိတ်ခံစားမှုတွေကိုထိန်းချုပ်ဖို့အမြဲခက်ခဲကြောင်းဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့လေးလေးစားစားနဲ့စိတ်ရှည်ဖို့လိုပြီးတော့ဘောလုံးကိုချစ်တဲ့လူငယ်တွေအတွက်စံနမူနာကောင်းဖြစ်ဖို့လိုကြောင်းဒီကိစ္စအတွက်တောင်းပန်ကြောင်းနဲ့တကယ်လို့ဖြစ်နိုင်မယ်ဆိုရင်သူ့အနေနဲ့အဲ့ဒီပရိသတ်ကိုဘောလုံးမွေးကြည့်ဖို့အတွက် Old Trafford ကိုဖိတ်ချင်ပါတယ်ဆိုပြီးတော့ပြောထားပါတယ်မယူသင်းကတော့အက်ဗာတန်ကိုဒီကိစ္စမှာရှုံးသွားတဲ့အတွက်အဆင့်ခွနဲ့မှာရှိနေပြီးတော့လာမယ့်ဘောလုံးရာသီ Champions League ဝင်ခွင့်ရဖို့အတွက်လည်းမရေမရာဖြစ်နေပါတယ်ခင်ဗျာ နောက်ထပ်ဘောလုံးသတင်းတစ်ခုကတော့အီဂျစ်ဘောလုံးသင်းနီဂါကာလို့စ်ပီယရော့စ်ဟာလီဘရာအောင်ကနေနောက်ထပ်လိုက်ပါပြီအီဂျစ်သင်းဟာအာဖရိကဖလားဖိုင်နယ်မှာစီနီဂေါကိုပယ်နယ်တီနဲ့ရှုံးပြီးတဲ့နောက်ကာရနိုင်ငံမှာကျင်းပမဲ့ကမ္ဘာဖလားချစ်စစ်ပွဲလဲမအောင်တဲ့အတွက်အီဂျစ်ဘောလုံးဖွဲ့ချုပ်နဲ့ပီယရော့စ်တို့ကြားနှစ်ဖက်သဘောတူညီမှုနဲ့လမ်းဆွဲလိုက်ကြတာဖြစ်ပါတယ်ခင်
များကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင် VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းအကြေအကျကိုဆက်ပြီးပြောပြပေးပါမယ်ရှင်ယူကရိန်းနိုင်ငံအတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်950ဘူအထိထပ်ပေးဖို့အမေရိကန်ကမကြခင်ကြေညာမယ်လို့ခန့်မှန်းထားကြပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကလည်းရုရှားတပ်တွေကိုခုခံတွန်းလှန်ဖို့အတွက်အကူအညီတွေထပ်ပေးဖို့တက်ကြထားတာပါအကူအညီပေးမဲ့အစီအစဉ်အသေးစိတ်ကိုပြင်ဆင်နေစေဖြစ်ပေမဲ့အဲ့ဒီထဲမှာဟာဝစ်စာအမြောက်တွေအပါအဝင်မြေပြင်ပြည့်လက်နက်ကြီးတွေပါဝင်ပွဲရှိတယ်လို့ Congress လွှတ်တော်အကြီးအကဲလက်ထောက်တူကရိုက်တာတရင်ကိုပြောပါရယ် Switchblade လို့ခေါ်တဲ့အဝေးထိန် drone ရဲ့အစီးတရားအစင်းတရားတွေကအတော်များများကိုယူကရိန်းတပ်ဖွဲ့တွေရထားပြီးဖြစ်တယ်လို့ American ကာကွယ်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတူကပြောပါရယ်ဒီကနေ့ဟာမြန်မာနိုင်ငံတော်ကြံပွဲတော်အကြိုနေ့ဖြစ်ပေမဲ့လည်းစစ်အာဏာသိမ်းကာလမတိုင်ခင်နှစ်တွေကလိုပွဲတော်ကိုပျော်ပျော်ရွှင်ရွှင်ဆင်နွှဲကြော်ကြတာမျိုးမတွေ့ရပါဘူးစစ်တပ်ကအာဏာသိမ်းယူခဲ့ပြီးပထမဆုံးကြုံခဲ့တဲ့2021ကြံပွဲတော်လုံကလိုပဲဒီနှစ်ကြံပွဲတော်ကိုလည်းတပိတ်မောက်ကြဖို့စစ်အာဏာသိမ်းမှုစန့်ကျင်နေသူတွေကနှိုးဆော်ထားကြပါတယ်ဒီဘက်မှာလည်းစစ်ကောင်စီကတိုင်းပြည်ပုံမှန်အခြေအနေအတိုင်းပြန်လည်ပတ်နေပြီဆိုတာပြသတဲ့အတွက်ကြံမန်းတပ်တွေစောက်ပြီးပွဲတော်တွေလှုပ်ဖို့ပြင်ဆင်ခဲ့ပါတယ်စစ်အာဏာသိမ်းမှုကိုငြင်းချမ်းစွာစန့်ကျင်ကန့်ကွက်နေသူတွေကတော့ကြံကာလအတွင်းမှာကိုပဲဒေသတချို့မှာလမ်းပေါ်ထွက်ဆန္ဒပြတာတွေဒီကနေ့လှုပ်ခဲ့ကြပါတယ်စစ်ကောင်စီကိုလက်နက်ကိုင်တိုက်ခိုက်နေကြသူတွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမှာလည်းနိုင်ငံတော်ဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။စာနယ်ရိတ်ခါမလုံလောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့ကမ္ဘာနိုင်ငံပေါင်း17နိုင်ငံကိုဖင်လန်နိုင်ငံကအကူအညီပေးမဲ့တဲ့မှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။မြန်မာ၊ဆိုမာလီယာ၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံစတဲ့နိုင်ငံပေါင်း17နိုင်ငံမှာလူသားစာနာမှုအကူအညီပေးလုပ်ငန်းတွေအတွက်ဖင်လန်အခြေစိုက်ပြည်တွင်းအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုယူရိုငွေ26ဒသမတတန်ပေးဖို့ရထားတဲ့အကြောင်းဖင်လန်နိုင်ငံဈာရေးဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆီယနာတိမ်းပြီးနောက်ပိုင်းတိုင်းပြည်ရဲ့စီးပွားရေး၊လူမှုရေး၊ကျန်းမာရေးစတဲ့ခန္ဓာအသီးသီးရိုးရင်းပျက်စီးလာနေပါတယ်။အာဏာသိမ်းစစ်ကောင်စီကလည်းတိုင်းပြည်လူထုအကျိုးစီးပွားတိုးတက်ရေးလှုပ်ဆောင်တဲ့အစားအာဏာသိမ်းမှုခိုင်မြဲရေးအတွက်စန့်ကျင်သူတွေကိုနှိမ်နင်းတာကိုပဲအာရုံစိုက်လုပ်နေတယ်လို့ဝေဖန်ကြပါတယ်။စီးပွားရေးလုပ်ငန်းတွေတေချာမလဲပတ်နိုင်တာကြောင့်အလုတ်အကိုင်းအခွင့်အလမ်းဆုံးရှုံးနေသလိုလုပ်ငန်းတွေပိတ်သိမ်းတာကြောင့်လည်းအလုတ်လက်မဲ့အရေးအတွက်ပိုတိုးလာနေပါတယ်။ဗုဒ္ဓဘုရားရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်တွေထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်တို့နဲ့ PJ ဦးရောက်တို့ဖြစ်ပါတယ်။ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်မအလင်မာကတောင်းမယူတင်ဆက်ပေးခဲ့တာပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးပဲတင်ရှိပါတယ်။ဒေါက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့အေးစက်နဲ့တကြံအကြုံများလေးဖြစ်ပါသေးရှင်။
This program has come to you from the Voice of America, Washington.